Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ညချမ်းမှာတော်ရရှိများရှင်။ Washington မြို့တော် VOA American တန်ခါနေ2020ခုနှစ်ဇွန်လ20ရက်စနေညပိုင်းအစီအစဉ်ဒီကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ31 32 51နဲ့လိုင်းလက်မီတာ190တွေကနေထုတ်လွှင့်ပေးသွားပါမယ်။ American ပြည်အောင်စုမှာ COVID ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်း Radio ထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ကျမဧတနာကျော်ပါ။ဒီညအတွက်ထိတ်တန့်ရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုရန်နိုင်နဲ့အတူပြောပြပေးသွားပါမယ်။ American ပြည်အောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုဖြစ်ပွားကြတဲ့အခါပထမဦးဆုံးအကြိမ်အနေနဲ့သမ္မတဒေါ်နယ်ထရမ့်ဒီကနေ့စနေနေ့မှာလူမှုဟောပြောပွဲကျင်းပမှာဖြစ်ပါတယ်။ဟောပြောပွဲကျင်းပရာအိုကလာဟိုမားပြည်နယ်ထောက်ဆန်မြို့ကိုသမ္မတထရမ့်ထောက်ခံသူတွေထောင်ပေါင်းများစွာလာပြီးတော့စုဝေးနေကြပါပြီ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုကာကွယ်တဲ့အနေနဲ့ဒီလူမှုစည်းဝေးပွဲလာတက်တဲ့သူတွေကိုနှာခေါင်းစီးမဖြစ်မနေတက်ကြဖို့တောင်းဆိုမှုကိုတော့အိုကလာဟိုမားပြည်နယ်တရားရုံးချုပ်ကပယ်ချခဲ့ပြီးတော့ဒီတောင်းဆိုမှုလုပ်တဲ့ဒေသခံတွေမှာဥပဒေကြောင်းနဲ့ဒီလိုလုပ်ခွင့်မရှိဘူးလို့ပြောပါတယ်။ပွဲစီစဉ်သူတွေကတော့တက်ရောက်လာသူတွေကနှာခေါင်းစီးတက်ချင်သူတွေလက်တက်စင်စင်လိုချင်သူတွေကိုအဲ့အရာတွေပေးမယ်လို့သမ္မတထရမ့်မဲဆွယ်စည်းရုံးရဲ့အဖွဲ့ကပြောပါတယ်။ပြီးတော့လာရောက်သူအားလုံးကိုကိုယ်ပူချိန်တိုင်းမှာဖြစ်တယ်လို့လည်းဆိုပါတယ်။အခမ်းအနားကျင်းပရာ The Bank of Oklahoma Center မိုးလုံးလီလုံးခမ်းမကထိုင်ကုန်ပေါင်း19,000ရှိပြီးတော့လက်မှတ်လိုချင်တဲ့သူကတက်တန်းကြော်တယ်လို့သမ္မတထရမ့်မဲဆွယ်စည်းရုံးရဲ့အဖွဲ့ကပြောပါတယ်။တောင်ဆန်မြို့တော်ဝင် GT Binance ကလည်းလူတသိန်းနဲ့အထက်လာရောက်ဖို့မှန်းထားကြောင်းဆိုပါတယ်။ဒီလူမှုစီဝေးပွဲကျင်းပတဲ့တောင်ဆန်မြို့မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကဒီရက်ပိုင်းတွင်မြင့်တက်လာတာမလို့ကျန်းမာရေးနဲ့ဘေးရန်ရဲ့ကင်းရှင်းရေးအစီအစဉ်အသေးစိတ်ကိုတော့ပွဲစီစဉ်သူတွေခမ်းမတာဝန်ရှိသူတွေစီတင်ထားရပါတယ်။အမေရိကန်ပြည်အောင်စုမှာထိတ်တန့်ဥရေရရှိတဦးကိုသမ္မတထရမ့်အစိုးရအဖွဲ့ကယာရုကရုတ်တရက်ဖြုတ်ချဖို့လုပ်ခဲ့ပေမဲ့သူကထွက်မပေးဘဲငြင်းဆိုပါတယ်။သမ္မတဒေါ်နယ်ထရမ့်ရဲ့ပုဂ္ဂလိကရှင်နေရူဒော့ဖ်ဂျူလီယန်နေပေါ်မှာစုံစမ်းစစ်ဆေးမှုကိုကြီးကျက်တဲ့မန်ဟန်တန်အရက်ပါဝင်တဲ့နယူးယောက်ပြည်နယ်တောင်ပိုင်းခရိုင်အစိုးရရှင်နေဂျက်ဖရီအက်စပယ်မန်နေရာမှာလူသစ်အစားထိုးမယ်လို့နိုင်ငံတော်ရှင်နေချုပ်ကကြေညာခဲ့တာပါ။ဒါပေမဲ့မစ္စတာဘန်နန်ကကြေညာချက်ထုတ်ပြန်ပြီးတော့သူယာရုကမနှုတ်ထွက်ပါဘူး။သူနေရာမှာအစားထုတ်မဲ့လူကိုအထက်လူတော်ကအတီးပြုတ်ပြီးတော့မှနှုတ်ထွက်နိုင်မယ်လို့ပြောပါရယ်။မြို့ရောက်ပြည်နယ်ကအစိုးရရှေ့နေတွေဟာထိတ်တန့်အကြမ်းဖက်မှုတွေ၊ဗန်နာရေးပြစ်မှုတွေနဲ့အစိုးရအာဂရီလိုက်စားမှုတွေလိုအမှုကြီးတွေကိုအာအောင်မြင်မြင်နဲ့ကင်တွယ်နိုင်ခဲ့တဲ့အဖွဲ့ဖြစ်ပါရယ်။လက်ရှိမှာလည်းတမရရဲ့ရှေ့နေမစ္စတာဂျူလီယာနီဟာပြည်ပအစိုးရအတွက်လှုပ်ဆောင်ပေးသူတူဖြစ်နေတည်ဝင်မှတ်ပုံတင်မှုပြက်ကွက်ခဲ့သလားဆိုတာအပေါ်ဝင်သူ့ရဲ့စီးပွားရေးကိစ္စတွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးနေတယ်လို့ဒီဆောင်ရွက်စီစဉ်မှုနဲ့နှိစက်သူတွေကပြောပါတယ်။ကမ္ဘာပေါ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုဟာအန်ယူဂျီရဲ့အဆင့်သစ်တစ်ခုတည်းကိုရောက်လာပြီးတော့ပိုးကူးစက်မှုကလည်းအချိန်ပိုမြင့်လာတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတတိပေးလိုက်ပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့တနေ့ရက်မှာဒီကမ္ဘာလုံးမှာပိုးကူးစက်မှုအသစ်တသိန်းခွဲရှိခဲ့ပြီးတော့ဒါဟာတနေ့ရက်နဲ့အများဆုံးကူးစက်မှုဆန်းကျင်တင်တာဖြစ်ပါတယ်။အဲ့ဒီကတဝက်နီးပါးကအမေရိကတိုင်းနိုင်ငံတွေမှာဖြစ်ကြပါတယ်။ဒီဗိုင်းရပ်စ်ပေါ်ဟာအချိန်လေးလေးမြန်မြန်နဲ့ကူးစက်ပြန့်ပွားနေစေ။အနေနဲ့အကြီးစေပေးနေစေ။လူတွေမှာလည်းဒီပိုးကိုခုခံနိုင်ရည်အားမရရှိသေးဘူးလို့ WHO အကြီးအကဲ Tedros Adhanom Ghebreyesus ကတောက်ကြနေကပဲပြောသွားပါသေးတယ်
။ The world is in a new and dangerous phase.
လူတွေအနေနဲ့တဦးနဲ့တဦးအကွာအဝေးတစ်ခုနဲ့ဆက်ပြီးတော့သတိထားနေကြဖို့အထူးသတိရှိဖို့သူကတိုက်တွန်းပါတယ်။ဘရာဇီးလ်နိုင်ငံမှာကကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုကတောက်ကြနေမှာပဲတက်တန်းကျော်သွားပြီးတော့အမေရိကန်ပြည်အားစုပြီးသွားရင်ကမ္ဘာမှာပိုးကူးစက်မှုဒုတိယအများဆုံးဖြစ်ပါတယ်။ဘရာဇီးလ်မှာသေဆုံးသူအရေအတွက်က9,000နီးပါးကပ်လာသလိုနိုင်ငံမှာနိုင်ငံရေးနဲ့စီးပွားရေးအခြေအနေကလည်းပိုပြီးဆိုးလာနေတာပါ။ကမ္ဘာမှာဆိုရင်တော့တချို့နိုင်ငံတွေမှာတင်းကျပ်မှုတွေ short ပေါ်ပေးလိုက်ပြီးမြဲလဲတကွာလုံးအတိုင်းအတာနဲ့ယောဂါကူးစက်မှုကဆက်ပြီးတော့မြင့်တက်နေစေဖြစ်ပါတယ်။ဒီကနေ့နောက်ဆုံးရတဲ့ကိန်းကတည်းကယောဂပိုးကူးစက်သူ 8.6 တန်းကျော်ပြီးတော့စုစုပေါင်းတည်ဆုံးမှုကတော့ 45,900 ကျော်ပြီဖြစ်ပါတယ်။ကမ္ဘာမှာပိုးကူးစက်မှုအများဆုံးအမေရိကန်ပြည်အောင်စုမှာတော့ပိုးကူးခံရသူ 2.1 တန်းကျော်တယ်လို့ Johns Hopkins တက္ကသိုလ်ကစီရင်ထုတ်ပြန်ပါတယ်။တချို့ပြည်နယ်တွေမှာလုပ်ငန်းတွေတချို့တဝက်ပြန်ဖွင့်ပေးလိုက်ပြီးတဲ့နောက်ပိုးကူးစက်မှုတွေပြန်မြင့်တက်လာလို့စီကံတင်းကျပ်မှုတွေပြန်ပြီးတော့လှုပ်ဆောင်ရပါတယ်။ကယ်လီဖိုးနီးယားပြည်နယ်မှာအခုဆိုရင်အဆောက်အုံအတွင်းရောက်ပြင်မှာပါမဖြစ်မနေနှာခေါင်းစီးတက်ထားဖို့ပြည်내အုပ်ချုပ်ရေးမှူးကအမိန့်ထုတ်ထားပါတယ်။ ဆန်တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိဆိုင်းဒိုမီတာ31 kHz 9833ညာဆိုင်းဒိုမီတာ32 kHz 9303ညာဆိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဆိုင်းလိုက်မီတာ390 kHz 1505တို့ကနေထုတ်လွှင့်နေပါရဲ့ရှင
်ဗီဒီယိုကနေစနေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရဟင်ကဆက်ပြီးတော့ကြီးညာပြီးတော့မှာဖြစ်ပါတယ်တောင်ကိုရီးယားနိုင်ငံမှာဒီနေ့ကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ68ယောက်ရှိပြီးဒါဟာပြီးခဲ့တဲ့မေလ28ရက်နေ့ကလေးကဆိုရင်နေ့စဉ်ကူးစက်မှုနှုန်းအများဆုံးစတင်တင်ခဲ့တာဖြစ်ပါတယ်။ဒါကြောင့်အခုဆိုရင်တောင်ကိုရီးယားနိုင်ငံမှာယောဂါကူးစက်ခံသူ12383ယောက်နဲ့တည်ဆုံးသူ280ထက်မနည်းရှိသွားပြီဖြစ်ပါတယ်။ဒီနေ့ကူးစက်ခံသူတွေက31ယောက်ကတော့ပြည်ပကနေလာတဲ့သူတွေဖြစ်ပြီးတော့ကျန်တဲ့သူတွေကတော့ပြည်ထဲမှာကူးစက်ခံရတဲ့သူတွေဖြစ်ပါတယ်။ဒီနိုင်ငံဘေကျင်းမြို့မှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေမပြတ်နဲ့အောင်တင်းတင်းကြပ်ကြပ်ထိန်းချုပ်လာနေတာကြောင့်ယောဂါကူးစက်မှုနှုန်းဟာကျဆင်းခဲ့ပါတယ်။ဒီနေ့မှာကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံရသူ22ယောက်ရှိပြီးတော့တခြားမြို့တွေမှာတော့9ယောက်ရှိပါတယ်။ဗိုင်းရပ်ကြောင့်ဆင်းရုံတက်နေရသူ38ယောက်ရှိပြီးသေဆုံးသူတယောက်မှမရှိဘူးလို့သိရပါတယ်။ဘေကျင်းမြို့ကကူးစက်ခံသူတယောက်ကတော့ချန်ပင်းခရိုင်မှာရှိတဲ့ပီကင်းတက္ကသိုလ်ဆေးရုံကဒူနာပြူတူဖြစ်ပြီးတော့အခုခါမှာအဲဒီဆေးရုံနဲ့အနီးနားတစ်ဝိုက်ကလူနေရပ်ကွက်တွေကိုကန့်သတ်မှုတွေတင်းတင်းကြပ်ကြပ်ချမှတ်ထားပါတယ်။ဩစတြေးလျနိုင်ငံမှာတော့ဗစ်တိုးရီးယားပြည်နယ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေ10ကနန်းနဲ့ချီပြီး၄ရက်တိုက်ဖြစ်ခဲ့တာကြောင့်လာမယ့်ဒဏ္ဍာရီကစပြီးတော့ကန့်သတ်မှုတွေလှုပ်သွားဖို့ရှိနေပါတယ်။ဒီနေ့မှာတော့နောက်ထပ်ဗိုင်းရပ်စ်ကူးစက်သူ25ယောက်ရှိခဲ့ပြီးတော့ဒါဟာနှစ်လအတွင်းမှာနေ့စဉ်ကူးစက်မှုနှုန်းအများဆုံးဖြစ်ပါတယ်။ဒါကြောင့်လာမယ့်ဇူလိုင်လ12ရက်နေ့ထိအိမ်ထဲမှာအဲ့ဒီ9ယောက်ထပ်ပို့ပြီးမစုဝေးဖို့နဲ့အပြင်မှာဆိုရင်တော့10ယောက်ထပ်ပို့ပြီးမစုဝေးဖို့ကန့်သတ်သွားမှာဖြစ်တယ်လို့ Victoria ပြည်နယ်ဝန်ကြီးချုပ် Daniel Andrews ကပြောပါတယ်ခင်ဗျာ American ပြည်ထောင်စုကပြည်နယ်၄ခုမှာ Coronavirus ကူးစက်မှုတွေမြင့်တက်နေတာကြောင့်အဲ့ဒီပြည်နယ်တွေက Apple Store ဆိုင်တွေကိုပိတ်ဖို့ Apple Company ကမနေ့ကဆုံးဖြတ်လိုက်ပါတယ် Apple Company ကအဲ့လိုဆုံးဖြတ်လိုက်တဲ့အတွက်တခြား Company အနေနဲ့လည်းစက်ဖွဲ့မလားဒါမှမဟုတ်ဆိုင်တွေကိုနောက်ထပ်ပိတ်မလားဆိုပြီးတော့မေးစရာဖြစ်လာနေပါတယ်Apple company ဟာ American မှာရှိတဲ့တခြားဆိုင်တွေလိုပဲနိုင်ငံတော်မှာရှိတဲ့ဆိုင်တွေကိုပြီးခဲ့တဲ့ March လကလေးကပိတ်ခဲ့တာဖြစ်ပါတယ်။မနေ့သောကြာနေ့ကတော့လွန်ခဲ့တဲ့သတင်းပတ်အနည်းငယ်ကပြန်ဖွင့်ထားတဲ့သူတို့ရဲ့ store ဆိုင်ဆက်တစ်ခုကိုပြန်ပိတ်သွားမယ်လို့ Apple company ကပြောပါတယ်။အဲဒီ store ဆိုင်တွေကတော့ Arizona ပြည်နယ်က6ခု၊ Florida ပြည်နယ်မှာ2ခု၊ North Carolina မှာ2ခုနဲ့ South Carolina ပြည်နယ်မှာ2ခုဖြစ်တယ်လို့ပြောပါတယ်။အခုလိုပြန်ပိတ်လိုက်တဲ့အတွက်ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်တိုင်းပြည်ရဲ့စီးပွားရေးချဆင်းမှုတွေဟာထင်ထားတာထက်ပိုပြီးတော့တားဆီးနေလို့ဆိုပြီးတော့စိုးရိမ်မှုတွေလည်းတိုးလာနေပါတယ်။ဒီစိုးရိမ်မှုတွေကြောင့်ပဲ American Wall Street အစုအယဇီးပွားမှာလည်းတောက်ကြနေကဈေးတွေကျခဲ့ပါတယ်။ American နိုင်ငံတော်မှာတော့ကုန်ထုတ်လုပ်မှုတွေခီးသွားလုပ်ငန်းတွေစားသောက်ဆိုင်နဲ့ပြည်ပလုပ်ငန်းတွေအပါအဝင်စီးပွားရေးလုပ်ငန်းအတော်များများကိုဗိုင်းရပ်စ်ကူးစက်မှုတွေမပြန့်ပွားအောင်ကြိုတင်ကာကွယ်မှုတွေလုပ်ပြီးတော့ဖြည်းဖြည်းချင်းပြန်ဖွင့်လာနေကြပါတယ်။ဒါပေမဲ့တချို့တွေလည်းပြန်ပိတ်တာတွေရှိသလိုတချို့လည်းသူတို့ရဲ့အစီအစဉ်တွေကိုခိတ္တဆိုင်းငံ့တာတွေလှုပ်လာနေပါတယ်ခင်ဗျာ။တောင်နဲ့မြောက်ကိုရီးယားနိုင်ငံကြားတင်းမာမှုတွေမြင့်တက်နေချိန်မှာပဲမြောက်ကိုရီးယားနိုင်ငံကသူတို့ရဲ့ဝါရဖြန့်ကျင်လက်ကမ်းစားဆောင်တွေကိုနိုင်ငံတောင်ပိုင်းနယ်စပ်ကနေတောင်ကိုရီးယားနိုင်ငံထဲကိုပို့ဆောင်သွားဖို့အတွက်အရှိန်အဟုန်မြင့်လှုပ်ဆောင်လာနေတယ်လို့မြောက်ကိုရီးယားစိုးရပိုင်းသတင်းမီဒီယာကဒီနေ့ပြောလိုက်ပါတယ်။ဒါဟာတောင်ကိုရီးယားဘက်အချမ်းကိုခိုးလုံသွားတဲ့သူတွေကမြောက်ကိုရီးယားနိုင်ငံထဲကိုလက်ကမ်းစားဆောင်တွေကိုမိုးပြံမှုပေါင်းလေးနဲ့လွတ်တင်နေတာကိုလက်တုံ့ပြန်တဲ့အနေနဲ့အခုလိုလက်ကမ်းစားဆောင်အမျိုးများကိုပို့ဆောင်နိုင်မှုအတွက်စီစဉ်နေတာဖြစ်တယ်လို့ပြောပါတယ်။ဒါပြင်မြောက်ကိုရီးယားအနေနဲ့သူ့နိုင်ငံကနေတောင်ကိုရီးယားနိုင်ငံထဲကိုခိုးလုံသွားတဲ့သူတွေနဲ့တောင်ကိုရီးယားစိုးရကိုလည်းချုပ်ချတယ်လို့မြောက်ကိုရီးယားစိုးရပိုင်း KCN သတင်းကဆိုပါတယ်။လောရတိုင်းကိုတင်ချာပြန်ပြီးတော့တုံ့ပြန်ဆောင်ရွက်သွားမှာဖြစ်ကြောင်းဒီလိုတုံ့ပြန်ဆောင်ရွက်မှအဲ့ဒီလိုအခြေအနေကိုနားလည်သိရှိပြီးတော့ဒါကဘလောက်ထိစော်ကားခံရတယ်ဆိုတာကိုသိမှဖြစ်တယ်လို့လည်းပြောပါတယ်။မြောက်ကိုရီးယားဘက်ကအခုလိုလုပ်နေတဲ့အပေါ်မှာအလွန်ပဲစိတ်မကောင်းဖြစ်မိပြီးဒီစီဇန်ကိုချက်ချင်းရုပ်သိမ်းဖို့တောင်ကိုရီးယားနိုင်ငံရဲ့နိုင်ငံပေါင်းစည်းရေးဝန်ကြီးဌာနကဒီနေ့မှပြောလိုက်ပါတယ်ခင်ဗျာ။ဥရောပမှာမနေ့ကကစားသွားခဲ့တဲ့အမတ်ပီးဘောလုံးပွဲတချို့မှာတော့နာမည်ကြီးအသင်းတွေသိကြသွားခဲ့ပါတယ်။အင်္ဂလန်မှာတော့ Manchester United နဲ့ Tottenham Hotspur တို့ကစားခဲ့ကြပြီးတော့တကူးစီသိကြခဲ့ပါတယ်။ကနမမနီကကစားခဲ့ကြတာမှမန်ယူတင်းကဘောလုံးပိုင်ဆိုင်မှုအသာနဲ့အဖိကစားနိုင်ခဲ့ပေမဲ့တော့တန်ဘတ်ကစတီဗန်ဘာဂွိုင်းက28မိနစ်မှာမန်ယူနောက်တန်းတွေကိုကျော်ဖြတ်ပြီးတော့ခံသွင်းခဲ့လို့အဖွင့်ကိုရပါတယ်။မန်ယူအတွက်ချေပါဂိုးကိုတော့ဒုတိယပိုင်း81မိနစ်မှာဘရူနိုဖာနန်ဒက်စ်ကပယ်နယ်တီကတစ်ဆင့်သွင်းခဲ့တာပါ။အဲ့နောက်တိုင်းကမန်ယူတင်းကိုပယ်နယ်တီနောက်တစ်လုံးပေးခဲ့ပေမဲ့အငင်းပွားစရာဖြစ်နေတာကြောင့် VAR နဲ့ပြန်ကြည့်ရမှာပယ်နယ်တီမဟုတ်ဘူးလို့ပြန်ပြီးတော့ဆုံးဖြတ်ခဲ့ပါတယ်။နောက်ပိုင်းမှာတော့တစ်ဖက်နဲ့တစ်ဖက်ထပ်ပြီးတော့ဂိုးမသွင်းနိုင်ပဲတကိုးစီသေးဖြစ်ခဲ့ပါတယ်။ စပိန်လာလီဂါမှာဇယားထိတ်ကပြင်းနေတဲ့ဘာစလိုနာနဲ့တတိယနေရာကဆဗီးတို့ကစားကြတာမှာတစ်ဖက်နဲ့တစ်ဖက်ဂိုးမသွင်းနိုင်မဲနဲ့ဂိုးမရှိသေးဖြစ်သွားပါတယ်။ဒါကြောင့်ဘာစလိုနာအတွက်နှစ်မှတ်နှစ်နာသွားခဲ့ပြီးတော့အခုဆိုရင်ရီယယ်မက်ဒရစ်ထက်သုံးမှတ်အသာရနေပြီမဲ့တပွဲပိုကစားထားတာကြောင့်ရီယယ်အနေနဲ့မနက်ဖြန်စူစီတက်ကိုအနိုင်ရရင်ဘာစလိုနာနဲ့အမှတ်တူသွားမှာဖြစ်ပါတယ်။ဘာစလိုနာနောက်တန်းလို့ဂျော်ရာဖီကေကတော့သူတို့ဟာရီယယ်မက်ဒရစ်အသင်းကိုချန်ပီယံဖြစ်ဖို့အသာစီးရအောင်အခွင့်အရေးပေးလိုက်မိရဲ့ဆိုပြီးတော့ပွဲပြီးမှပြောလိုက်ပါတယ်ခင်ဗျာ။ဒီကနေ့စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်လေးကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုကဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်ခင်ဗျာ
။စီရီသိမ်းမှနေစဲချင်းမြင့်နဲ့ပလတ်ဝဒေတာဘက်မှာဆစ်ရှောင်းတွေရောသွာလာလို့မရတဲ့ပိတ်မိနေတဲ့ကြံဒေတာခံတွေပါအခက်အခဲကြုံနေကြတဲ့အခြေအနေကိုပြောပြပါမယ်။ကျွန်တော်နိုင်ကွင်းအိမ်ပါစစ်ရှံဥယျာဉ်ခွန်တောင်ကျော်ရှိနေတဲ့ပလောင်ဝမြို့နယ်ရဲ့အသီးကအားသားရကလတန်ရေလန်းချောင်းကစစ်မီးမငိမ့်သေးတဲ့အတွက်ပိတ်မိနေဆဲဖြစ်တာကြောင့်ပလောင်ဝမြို့နယ်တွင်စန္ဒရိတ်ခါခက်ခဲရှိနေစေလို့အမျိုးသားထုတ်တော်ကိုယ်စားလှယ်ဆလိုင်းမျိုးထိုက်ကပြောပါရယ
်မိခါအချင်းတွေကတော့စမင်းသပွဲချောင်းတော့အစင်တေတွေပေါ့နော်လော့တွေကဆိုင်တွေကလုံလောက်သားလောက်ရတယ်ကျော်တွေရောအသီးအားတွေကထောက်ပံ့အပြေဝရတယ်ဒါပေမဲ့လေဝါနဲ့တချို့ဒီတပ်ပေါ်ဆောင် RDP မှာရှိတဲ့မိသားစုတွေပေါ့အဲ့ဒီရှင်မင်းနဲ့ပလဲဝါကြမှာလုံချုံရရတခါတလေလိုင်းတွေကသွားမရတဲ့အချိန်မှာဆိုင်ဖို့မရလို့ခက်ခဲတာတော့အမှန်ပေါ့နော်တချို့နေကယော်တွေကမိသားစုဝင်တွေတွေစားဝယ်နေရအခက်ခဲရှိတယ်ရှင်တွေဟာတော့ကျွန်တော်ကြားရတယ်ပေါ့
ကလတန်ရေလန်းချောင်းပိတ်ပင်နေတာကြောင့်ကုန်းလမ်းဖြစ်တဲ့မတူပီတဲ့စမီမျိုးထိတာတွန်းလာရေးလုံခြုံနေပြီးစမီနဲ့ပလက်ဝကြားကတော့လုံခြုံရေးအားနည်းနေပါတယ်ပြီးခဲ့တဲ့ရက်ပိုင်းတုန်းကစမီမျိုးကပို့လာတဲ့ဆန်ရိတ်ခါ8400လောက်ရောက်ရှိလာလို့ယာကြီးအဖြစ်အစဉ်ပြေနေတယ်လို့ချင်းစစ်ဆောင်ကူညီရေးကော်မတီတွင်းမှုဦးကျော်အောင်ကပြောပါတယ
်အခုလက်တလို့အချိန်မှာတော့နည်းနည်းပါးပါဆန်တွေပြန်ရောက်လာတယ်ဆိုအဲ့လိုမျိုးအချိန်မီတော့ရှိတယ်
ဒီဆန်ရိတ်ကဟာပလက်ဝစစ်ဆောင်ရေးတွက်လဲဆိုတပတ်စာလောက်ပဲရှိတယ်လို့စစ်ဆောင်သူကပြောပါတယ
်။ဆန်တန်းလေးရတာဗျာတပတ်တစ်ချို့လောက်ဆက်ခံလာဗျာဒီနည်းမှလည်းစစ်ဆောင်ဦးလည်းအမှန်ဆောင်လောက်ရှိတယ်လေ။အဲ့ဒါကကွန်ပျူတာနဲ့ရှိတယ်လေ
။ပလက်ဝဒေတာဘက်မှာတမတော်နဲ့အေအီတို့ကြားတိုက်ပွဲပြင်းထန်နေတာကြောင့်ပလက်ဝမြို့ပေါ်မှာစစ်ဆောင် 9000 စမီးမြို့မှာစစ်ဆောင် 1000 ကျော်တင်းဆောင်ရောက်ရှိနေတာပါ။ကျေလန်းပိတ်သွားတာကြောင့်ပလက်ဝနယ်ဘက်ကကြေးရွာတွေကတောင်းတဲ့ချီတဲ့ဒေသခံတွေဒုက္ခရောက်နေတယ်လို့ချင်းစစ်ဆောင်ကူညီရေးကော်မတီတွင်းမှုဦးကျော်အောင်ကဆက်ပြောပါတယ
်။ဥရမစီတန်လူကြီးကကိုယ်ငယ်မရဘူး။သူတို့လည်းတွားရည်လာရည်နဲ့အင်တာမအခက်ကြီးရှိတယ်။အစိုးရလည်းကူညီထပ်ပန်းမှုမရှိဘူး။ဒီအခေါ်ကြီးတော်များများလည်းမတည်ဘူးပေါ့။ကျွန်တော်ပလက်ဝမျိုးနေမှာကလူဦးရေအပင်းနဲ့5000ဝန်းကျင်တော့ဖြစ်တယ်။ဒီ5000 6000ဝန်းကျင်ကတော့စားရေးတောက်ရေးနေရေးထိုင်ရေးအခက်ကြီးကျုံနေရတယ်
။စစ်ဆောင်ကြီးလေးကြေးပါသားတို့ကတော့သူတို့ရွာသားတွေအစားအသောက်ခက်သွေးနေတဲ့အခြေအနေကိုအခုလိုပြောပါတယ်
။ဒီဖက်ကျင်မှာငါပြောပြင်ကိုကျိုးပြီးတော့ခြားတဲ့လူတွေရှိတယ်။ခြံနဲ့ဒီကနေထွေးတဲ့ပြောပြင်နဲ့ပြင်ကိုတော့ပြီးတော့ထွေးတဲ့ပတ်သက်ပြီးလို့ပြီးတော့ခြားတဲ့လူတွေရှိတယ်။ကြီးလေးနဲ့ဖက်ပေါင်းလို့အပေါ်ဗျာ။
ရှင်းလဝကျေးရွာသားတို့ကတော့ကရတမြည်ရီလမ်းပိတ်ထားတာကြောင့်စားတော့ရေးနဲ့ကျမ်းမရေးအတွက်ခက်သွေးနေတယ်လို့ဆိုပါတယ်
။ကျောင်းသားတွေလည်းကတော့ကျွန်တော်တို့ဟိုအစီအစီဖောက်ကနေပဲ့ပြီးပဲလာတာရှင်းလဝရောက်တယ်။အဲဈေးရတော့ကြီးတယ်တဲ့ဈေးကြီးပါပဲ။ကျွန်တော်တို့ရှင်းလဝတော့ရေးလဲတစ်ခုတည်းရှိတယ်။ကျဲမရေးတော့ပါတော့အကျက်ရှိတာပေါ့ဒီနေ့ဒီနေ့လေး
။ပလက်ဝမြို့နယ်မှာ2020နှစ်ဆန်းပိုင်းတုန်းကနေဇွန်လအထိစည်ရေးပဋိပက္ခဖြစ်စဉ်တွင်လေကြောင်းတိုက်ကိုက်မှုလက်နက်ကြီးအပြစ်ခံရမှုကြောင့်အရသာ40ခန့်သိဆုံးခဲ့တယ်လို့ချင်းစစ်ဆောင်ကူညီရေးကော်မတီကနေဒီစွန်လဆန်းမှာသတင်းထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်တွင်းမှာလည်းအေအေနဲ့မြန်မာစစ်သားတို့စစ်ရေးတင်းမာမှုဖြစ်စဉ်တွင်ရွာသား2သိန်းနီးပါးစစ်ဘေးသိမ်းရှောင်နေရပါတယ်။ရှမ်းကရင်ကချင်းရခိုင်ကယားနဲ့ချင်းပြည်နယ်တွင်းမှာတိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့တပ်မတော်ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်စစ်ဆောင်ဦးရီစုစုပေါင်း4သိန်းကျော်ရှိမယ်လို့ဒုက္ခသည်ရေးလိမ့်လာသူတွေကခန့်မှန်းပါတယ်။ဒီအထက်မှာရခိုင်နဲ့ချင်းပြည်နယ်တွင်းစစ်ဆောင်ဦးရီကထဝက်လောက်ရှိနေပါတယ်။ကျွန်တော်နိုင်ကွင်းအိမ် VOE မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ
် VOE American တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ် American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို ရေဒီယိုနဲ့ဂျိုရုဆလောင်တို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ကျမကစုမမရှင်ကမ္ဘာဒုက္ခတွေများနေမှာရူရင်ညာဒုက္ခတွေကအခမ်းအနားပွဲတွေမကျင်းပလို့ဘူးအိမ်ကိုပဲပြန်မရစေဆိုတဲ့အကြေညာချက်ထုတ်တောင်းဆိုတဲ့အကြောင်းပြောပြပေးကြပါတယ်။ဒီကနေ့ဇွန်လ20ရက်နေ့ဟာကမ္ဘာဒုက္ခတွေများနေ့ War Refugee Day ဖြစ်ပါတယ်။ဒုက္ခတွေများနေ့အထိမ်းအမှတ်ဒုက္ခတွေရဲ့အရေးတောင်းဆိုတာအခမ်းအနားကျင်းပတာဆန္ဒထုတ်ဖော်တာသတင်းထုတ်ပြန်တာတွေနိုင်ငံတကာမှာလှုံ့ဆော်ကြပေမဲ့လို့ကမ္ဘာအကြီးဆုံးဒုက္ခတွေစခန်းလို့တင်စားခေါ်ပေါ်ကြတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရိုဟင်ညာဒုက္ခတွေစခန်းတွေကဒုက္ခတွေကတော့ကမ္ဘာဒုက္ခတွေများနေ့မှာဘာအခမ်းအနားတွေမှမကျင်းပလို့ဘူးကိုယ်အိမ်ကိုပဲပြန်မရစေဆိုပြီးကြေညာချက်ထုတ်တောင်းဆိုလိုက်ကြပါတယ်သူတို့ရဲ့လူလားချက်တွေကိုတော့ဒီကြေညာချက်ကိုဥစားထုတ်ပြန်သူ ARSPA ငင်းငယ်ရင်းနဲ့လူခွေးဆိုင်ရာရခိုင်ပြည်နယ်ကရိုဟင်ညာအဖွဲ့အစည်းရဲ့ဥက္ကဋ္ဌဦးမူဟစ်ဦးလာက VOA ကိုပြောပြပါတယ
်ဒီ refugee status celebration ကိုကျွန်တော်မလုပ်ရှင်ပါဘူးကျွန်တော်ကုဒေသကိုပဲကုပြင်ကျင်ကြတယ်ဆိုပြီးတော့ကျွန်တော်တောင်းတင်ထုတ်တာမြန်မာပြည်နဲ့ပတ်သက်ပြီးတော့မြန်မာစုက Universal Convention မှာလက်မဲ့ထုတ်တာဒီနစတ်ကိုပူဆက်ရှင်လုံးမယ်အက်ရှင်လုံးမယ်ဆိုပြီးတော့လက်မဲ့ထူတာဆိုလို့ရှင်တို့အကွင့်အရေးကိုပေးပါဆိုပြီးတော့စတင်ကိုပြင်ကျင်ကြတယ်ငိုဘက်ကောင်ပါရှင်တို့ရဲ့ citizenship card ကိုတော်လာခွင့်လွတ်လွတ်ကျွင်းအဲ့ဒါကိုပေးပါ international community တော်ရေးတာကကျွန်တော်ငိုဘက်ပြင်ကျင်ကြတယ်ကျွန်တော်တို့ support မိတော့ရှင်တို့ကိုဒီကိုတွားနိုင်အောင်ပဲမြန်မာစွဲကိုလုပ်ပေးပါဆိုပြီးတော့တောင်းဆိုတာတယ်ဘင်္ဂလားဒေ့ရှ်စွဲကိုရှင်တို့ရဲ့ကလေးတွေဒီမှာ basic အခြေခံအခွင့်အရေးပညာရသွေးရဲ့ non secondary ပညာရရဲ့သင်ကန်းနံတော့တော့လောက်ပြပါဆိုပြီးတော့တောင်းဆိုတာရှိတယ
်ရခိုင်ပြည်နယ်တမန်သားကြီးရွာအုပ်စုအထက်တန်းကျောင်းမှာကျောင်းဆရာလုပ်ခဲ့တဲ့ကုတုပလောင်ဒုက္ခသည်စခန်းအမှတ်9မှာနေထိုင်သူရိုဟင်ညာဒုက္ခသည်ကိုကာမဲကလည်း
ကျွန်တော်ဖုန်းနိုင်နေမှာကိုပြန်ပြီးတော့ကျွန်တော်တို့ရဲ့ဖုန်းသွားခဲ့တဲ့အခွင့်အရေးတွေတယ်လေကျွန်တော်ရလူကြည့်ရှင်ပါတယ်ကျွန်တော်လည်းဒီကဘာလူသားတွေတွေကကျွန်တော်တို့ရင်းညာလူမျိုးနဲ့လူသားတွေဖြစ်ပါတယ်ကျွန်တော်တို့ကိုလူသားတမျိုးလူကျွန်တော်တို့ပြင်းပြင်းယူဖားပြီးတော့ရသေးရတိုက်တဲ့ကျွန်တော်တို့ရဲ့နိုင်ငံသားအခွင့်အရေးရောကျွန်တော်လူချုံရဲ့ရောဒီတမ်းမာရေးပညာရေးကျွန်တော်အခြေခံလူအခွင့်အရေးပေါ့နော်ဒါဒီကိုကျွန်တော်တို့ကိုပြင်ပြီးတော့ပေးပါလို့ကျွန်တော်တို့တောင်းဆိုရှင်ပါတယ်ကျွန်တော်တို့လည်းခုမနိုင်ငံကိုကျူတူတဲ့အောင်ကျန်တော်နဲ့တပိတလင်ကနေကိုပြေးပြေးရှင်ပါတယ်ကျန်တော်ဒီဒုက္ခတွေပေါ်မှာကျန်တော်မနေချင်ပါဘူးအမျိုးအရေးတောင်းပန်လိုပါတယ
်ရိုဟင်ဂျာဆိုတဲ့အတုံးကိုလက်ခံမထားတဲ့မြန်မာဆိုရဘက်ကတော့ဘင်္ဂလားဒေ့ရှ်ဘက်ကိုတင်းရှောင်သွားကြတဲ့ဒီတိမ့်ချီတဲ့ဒုက္ခတွေနေရရင်ပြန်လာနိုင်ရေးကုလသမဂ္ဂဘင်္ဂလားဒေ့ရှ်အစိုးရတို့နဲ့သဘောတူညီမှုတွေလက်မှတ်ရေးထိုးထားပြီးပြန်လည်လက်ခံရေးပူးပေါင်းလက်တွဲလှုပ်ဆောင်နေတယ်လို့ပြောဆိုထားပါတယ်ကျွန်မစွန်မောပါရှင
်ကျွန်တော်ညဝင်းအောင်ပါခင်ဗျာမြန်မာနိုင်ငံမှာဒုက္ခသည်အရေးချုပ်ငင်းမှုဆိုရင်ငင်းငင်းရေးတည်ဆောက်ဖို့လိုပြီးမြန်မာအစိုးရနဲ့တပ်မတော်ဘက်ကငင်းငင်းရေးကိုအစာပြုတ်လက်ကမ်းဖို့လိုတယ်လို့စစ်ဘေးဒုက္ခသည်တွေကိုကူညီထောက်ပံ့နေတဲ့အမေရိကန်ပြည်ထောင်စုရောက်တိုင်းရင်းသားအဖွဲ့အစည်းတချို့ကကမ္ဘာဒုက္ခသည်များနေ့မှပြောဆိုလိုက်တဲ့အကြောင်းကိုတင်ပြချင်ပါတယ်။ဒုတိယကမ္ဘာစစ်ပြီးချိန်ကစလို့နှစ်ပေါင်း80ကျော်ရှည်ကြာလာတဲ့မြန်မာနိုင်ငံရဲ့လက်နက်ကင်ပဋိပက္ခနဲ့အတူတိုင်းရင်းသားနေစပ်ဒေသတစ်လျှောက်မှာဒုက္ခသည်စခန်းတိုးလာပြီးအခုလိုကိုဗစ်ကာယောဂါကာလလိုအပ်ချက်တွေအတွက်ကချင်စစ်ဆောင်စခန်းတွေနဲ့ရခိုင်နဲ့ချင်းစစ်ဘေးဒုက္ခသည်တွေအတွက်ပါငွေကြေးထောက်ပံ့ကူညီနေတယ်လို့ဝါရှင်တန်ဒီစီအခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကိုကွန်ဆန်က VOA ကိုပြောပါတယ
်ဒီပရောက်ကချင်တိုင်းရင်းသားရဲ့အကုန်လုံးပေါင်းပြီးမှဒိန်300ကျော်တော့ကျွန်တော်အတူကောက်ရတာပေါ့အဲ့ဒါကိုသဝက်ကတော့ကျွန်တော်ကချင်ပြီးမှကိုဗစ်ကြောင့်ဖေးသင့်နေတဲ့ဒီIDP လို့ခေါ်ရမယ်စစ်ဘေးချောင်းတိုင်းရင်းသားတွေကိုကိုပေးတယ်နောက်တစ်ခုကတော့အကုန်လုံးတည့်ရဲ့အတိုင်းပဲအခုဒီ AA နဲ့တိုက်ပွဲဖြစ်နေတဲ့အချိန်မှာတကယ်စစ်ဘေးကနေစိမ်းချောင်းနေရတဲ့ရခိုင်တိုင်းရင်းသားနဲ့ချင်းတိုင်းသားတွေကိုကျွန်တော်တို့ဂျန်တဲ့အသိန်းတရာကျော်အဲ့ဒါကိုကိုဖြစ်ပါတယ်ခင်ဗ
ျအလားတူတက်မတော်နဲ့ရခိုင်လက်နက်ကန် AA တက်ဖွဲ့ကြတိုက်ပွဲတွေကြောင့်ထွက်ပြေးနေရတဲ့ရခိုင်စစ်ဘေးဒုက္ခသည်တွေကိုငွေကြေးပံ့ပိုးလှူဒါန်းခဲ့ကြောင်းရခိုင်အမေရိကန်လူမှုအဖွဲ့အစည်းတို့ကကိုသိန်းထွန်းဆန်ကပြောပါတယ
်ကျွန်တော်တို့ဒီအမေရိကန်ပြည်နယ်50မှာရှိတဲ့ရခိုင်နေရောရခိုင်မဟုတ်တဲ့တခြားလူမြင်တဲ့လူတွေရောဈေးကနေပြီးတော့ကျွန်တော်တို့အလှူငွေတွေတက်တိုက်ကောက်ခံပြီးတော့ဘုဘမှာဒုက္ခတွေတွေလက်ထဲကိုဓာတ်အကူအညီပေးနေတဲ့အဖွဲ့အစည်းတွေကိုကျွန်တော်တို့ကူညီပေးနေပါတယ်အခုကျွန်တော်အလုပ်ဖြစ်သွားတော့၅ပေါင်းပြီးပါပေါ့နော်ကူညီနိုင်တာရှိပါတယ်
မြန်မာနိုင်ငံမှာပြည်တွင်းအဝိန်ဆွန့်ခွာနေရတဲ့ဒုက္ခသည်ပေါင်း၄သိန်းခွဲကျော်ရှိပြီးပြည်ပကိုထွက်ပြေးရတဲ့ဒုက္ခသည်ပေါင်း၃သိန်းနဲ့ချီရှိပါတယ်။ ဒါဟာကဘာဒုက္ခတဲ့68တန်းရဲ့အစိပ်ပိုင်းတစ်ခုဖြစ်ပါတယ်ခင်ဗျာ
ရှင်မြန်မာနိုင်ငံတော်မှာရှိတဲ့လူခွင့်နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတယ်။ဒုအတန်အပတ်စဉ် podcast စီစဉ်ကနေရှိဆိုပါရယ်။ဒီစီစဉ်ကို Frontier မြန်မာနဲ့ Foundation Hero နဲ့လို့ကပူးပေါင်းတင်ဆက်တာဖြစ်ပါရယ်။ကျွန်မကတော့အေးရောင်ပါ။ဒီတစ်ပတ်မှာတော့သူရဲ့အင်ဂျင်စီနေနေနဲ့များအမြန်ဆုံးပြန်လည်နေထိုင်ခွင့်ရဖို့စိတ်ဆန္ဒပြင်းကြနေကြတဲ့ကချင်ပြည်နယ်ကတပ်ပွဲဆောင်ပြည်သူတွေအကြောင်းကိုတင်ဆက်ပေးမှာဖြစ်ပါရယ်
။ဆန္ဒငန်ကြီးဖက်ကောမိုင်းတင်းရကောကောင်းနာစင်သာ
တဆန်ရအနာပါရင်းချင်းချမ်းပြီးတဲ့နိုင်ငံတော်အမျိုးဆုံးပြန်နိုင်အောင်လုပ်ပြီးကြိုးရတယ်ကျွန်တော်တို့ဘက်ကလည်းလေယာဉ်ကြီးအခင်းတွေကဒီတိုင်းပြထားရတာဆိုတခြားသူတွေငါပြောဆိုင်လာမယ်လေယာဉ်ကြီးဆိုင်လာမယ်ဆက်တကျင်ပေါ်တခြားလူချင်းနဲ့အခြားလာတဲ့လူတွေလည်းရှိကြမယ်အမြင်ပြန်နိုင်ရင်ကောင်းမယ
်သူကတော့ဒီလွန်တိုက်ပွဲလျှောက်စခန်းမှာနေလာတာကိုနှစ်ရှိပြီဖြစ်တဲ့ဦးဖောင်ကွန်သူဆမသူအိမ်ပြန်နိုင်ဖို့အတွက်လက်ရှိငင်းငင်းကြီးဖြစ်စဉ်အခြေအနေတွေနဲ့ရင်းမြုံမိုင်းနေရှိနေတာကအသာရှိပြီဖြစ်စီပါရဲ့ဒီလိုမှတော့နေရပြန်ခွင့်ရဖို့အတွက်ကြိုးစားနေကြတဲ့တိုက်ပွဲဆောင်ပြည်သူတွေရဲ့အဆန်ကိုကြားရမှာပါဒီဆောင်မကိုဒီချင်းသားသတင်းကြေညာကတွင်တော့အစတာကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်
စင်ဂျွန်ကိုရဲ့လေရောက်တိုင်းတမ်တော်နဲ့ကချင်လက်နဲ့ကင်တပ်ဖွဲ့အကြားကြောပြစ်ပွဲဖြစ်ပွားမှုအထိမ်းမှန်းလေးကိုအချင်းချင်းနဲ့မနှောကွင်းမှာကျင်းပနေကြတာပါဒီနေ့ကတော့ COVID-19 ရောဂါဖြစ်ပွားနေတဲ့အတွက်လူစုလူဝေးမလုပ်ရတဲ့အတွက်မလုပ်ဖြစ်ပါဘူး2021ခုနှစ်ဇွန်လ9ရက်နေ့ကစခဲ့တဲ့အဲ့ဒီကြောပြစ်ပွဲဟာဒီနေ့ဆိုရင်9နှစ်ပြည့်ပါပြီစစ်ပွဲတွေရဲ့မေးစားပြန်အဖြစ်ပြည်တွင်းနေရဲဆွန့်ခွာသူအင်ထောင်စုပပိန်းကျော်ဟာလဲစစ်ရှောင်းစခန်းတွေမှာအခက်အခဲများစွာနဲ့ရုန်းကန်ရှင်တန်နေရသေးပါဒီလိုစစ်ဆောင်စခန်းကဦးဖောက်ကွန်သူဆန်က
အဲ့ဒီနန်းဖောင်းကကနရစခုရင်းဘုံအတန်တော်သူခါအ
စကနဲ့အခုကိုနှစ်ဆိုတဲ့အချိန်ကာလမှာတော့ခက်ခဲရတယ်အများကြီးရှိခဲ့ပြီလေကိုယ်ယူဖို့တတိယပြန်ချင်းရဲ့စိတ်ကတော့တိုင်ကြည့်လို့မရအောင်ပါပဲအရင်ကတော့စောင့်ဝင်နေလေးပါလေးနေစားလေးပါလေးရှိတော့နည်းနည်းလေးရှင်းပြတာပေါ့ခုကတော့နေစားလည်းမရှိတော့ဘူးဆိုတော့ကိုဒီတာကိုကိုအလုတ်ကင်ပြန်လုတ်ချင်းစိတ်ပဲပေါက်တယ်
ဦးဖာကွန်သူဆန်ကသူအရင်နေခဲ့တဲ့ဇာတိရွာကခြုံရွယ်တွေအကြားဆွေးနွေးနေပြီးဖြစ်တဲ့အိမ်လေးကိုသွားပြန်ကြည့်ရင်စိတ်မကောင်းဖြစ်နေရပါတယ်။သူဟာအိမ်ပြန်ဖို့အခါခါစဉ်းစားခဲ့ပေမဲ့အိမ်ပြန်ရင်လုံခြုံပါမလားဆိုတာကိုတန်ကြားရှိနေသေးပါလို့တိုက်ပွဲဆောင်စခန်းမှာနေထိုင်နေရတဲ့မိသားစုတွေနေရပြန်နိုင်ဖို့တောင်းဆိုတဲ့ကြောပြန်စစ်ပွဲ9နှစ်ပြည့်အထိတ်အမှတ်ပွဲကိုဒီနေ့တော့အချင်းအမျိုးသားများအတိုင်းပြင်ခန့်အဖွဲ့ကဦးဆောင်ပြီးသူတို့ရဲ့ Facebook page ကနေပြည်သူတွေကိုအသိပေးဖို့ live link ပြသခဲ့ပါတယ်တိုက်ပွဲဆောင်ပြည်သူတွေနေရပြန်ရေးကိုနိုင်ငံတော်၏အတိုင်ပြင်ခံပုဂ္ဂိုလ်နဲ့ကာကွယ်ရေးဦးစီးချုပ်တို့ကအလေးအနက်ဆောင်ရွက်ပေးဖို့တိုက်တွန်းထားတဲ့အချက်၅ချက်ပါထုတ်ပြန်ချက်တစ်စောင်ကိုထုတ်ပြန်ခဲ့ပါတယ်ဒီထုတ်ပြန်ချက်မှာစစ်ပေးဆောင်တွေမိမိတို့နေရကိုဂုဏ်သိက္ခာရှိစွာနဲ့ပြန်နေထိုင်ရေးဟာပြည်တွင်းငြိမ်းချမ်းရေးနဲ့ဆက်နွယ်နေတာကြောင့်မြမတမ်တော်နဲ့တိုင်းရင်းသားလက်နက်ကအဖွဲ့များကြားနှစ်ဦးနှစ်ဖက်အပြစ်ခတ်ရေးဆေးရေးသဘောတူစာချုပ်ရေးထူပြီးနိုင်ငံရေးဆက်လက်ဆွေးနွေးသွားဖို့နဲ့နိုင်ငံတကာအကူအညီတွေကိုအဟန့်အသားမရှိအကူအညီခွင့်ပြုဖို့ဆိုတဲ့အချက်လေးပါဝင်ပါတယ်စစ်ပေးရှာပြည်သူများကိုကိုကြီးဆောင်ရှောက်ရဲကော်မတီ KHCC ဥက္ကဋ္ဌဒေါက်တာခလမ်ဆမ်ဆွန်ကအ
ဲကျွန်တော်တို့ဒါကိုဘာလို့တုံးဆိုရလဲဆိုတော့အခုကျွန်တော်တို့ဒီ IDB နေရပြန်ရေးလှုပ်ဆောင်လာတဲ့ချိန်မှာဒီကျွန်တော်တို့ဒီအဲ INGO အဖွဲ့တွေကဒီနေဟာလုံချုံမှုစိတ်ချမှုဟိုဟာလောက်ခိုင်စားတော့ဖို့သူတို့အဆင်ပြေဖြစ်ပြီလားဆိုတော့ဒီဟိုအချက်လက်စုဆောင်မှုတွေတော့လုံးကြတယ်လုံးကြတဲ့အချိန်မှာဒီမိုင်းနေခဏခဏကွဲနေတဲ့ပေါက်ကွဲနေတဲ့နေရာတွေဟိုဘယ်နှစ်ချိန်လောက်ပေါက်ကွဲတယ်လဲပေါ့တစ်ပတ်မှာဘယ်နှစ်ချိန်တစ်လမှာဘယ်နှစ်ချိန်တစ်နှစ်မှာဘယ်နှစ်ချိန်ဆိုတော့သူတို့အချက်လက်တွေစုဆောင်နေချိန်မှာဒီသူတို့အနေနဲ့တတ်မှတ်ချက်တွေကတော့ဒီဟောပေါ့အနီရောင်တို့အဝါရောင်တို့အစိမ်းရောင်တို့အဲ့ဒါမျိုးလုတ်တာလုတ်တဲ့လုတ်ကြပါတယ်လုတ်တဲ့ချိန်မှာအခုကျွန်တော်တို့ကဒီအဝါရောင်အစိမ်းရောင်နေနေတွေကိုကျွန်တော်တို့ဟိုယူရတာပေါ့ယူတဲ့ချိန်မှာဒါမှလည်းဒီနေရက်ပြန်တဲ့ကျွန်တော်တို့ IDP များရဲ့လုတ်ကင်စားတော့ဖို့အရေးကတော့စိတ်ချတဲ့အစ်စ်မှရှိတယ်ဆိုတာတွေ့ရတာပေါ့အနီအောင်ဆိုတဲ့နေရာမှာတော့ကျွန်တော်တို့ဒါပြန်လို့မရသေးဘူး
ကချင်ပြည်နယ်ကချစ်ပွဲချစ်ပွားတဲ့နေရာတွေရဲ့မဲမြုံမိုင်းရှင်းလင်းမှုအခြေအနေကအနီရောင်နဲ့အဝါရောင်အဆင့်တွေသာများပြီးစိတ်ချရတဲ့အစိမ်းရောင်အဆင့်ကရှားပါတယ်။နမ်ဆန်ရောင်နေရက်ပြင်ရက်အတွက်ကိုကြီးဆောင်ရက်ပေးနေတဲ့ဦးဖော်လာကံဖန်က
ကာလမရဲ့အနောက်ဘက်ဆန်လို့ပြောမှာနော်။အနောက်ဘက်ဆန်လို့ပြောတော့အဲ့ဒါကိုကြည့်တယ်။ဆိုတော့အဲ့မှာလည်းလက်ရှိမှာတော့မိုင်းတို့ပါလို့အနေရရှိတာပေါ့နော်။ဒီလိုလည်းပဲစာဝန်တွေကြွလာခက်ခဲတဲ့အခါကျတော့ပြီးပြီ။မိုင်းကိစ္စလည်းဒီဆက်ကြလို့မှသွားနေရတယ်။အချို့နေရာမှာဆိုအခုအငွေမြင့်ထားတော့မိုင်းကတော့လို့ရှိရပါတော့။တောင်းတဲ့ခုတ်တဲ့နားမှာစလုံးပြီးရင်တောင်းခုတ်ပြီးသားအခုစပါထိုးနေတယ်ပေါ့နော်။စပါဆွေးနေတယ်နည်းနည်း။အခုတော့ဒီနေ့ဒီကြလည်းပဲကွဲတာကြတော့ရှိပါတယ်။
ချုံရက်ပြန်တွေကဒေယောင်ဈေးဝယ်လောက်ကင်ကြပြီးမူတွေမှာတော့အယောင်အဝေပါတာကြောင့်ဆက်ပြူရေးလုပ်ငန်းလုပ်ဖို့အစီအစဉ်နေကြပါတယ်။အစိုးရစီကမြေဧကတရားကို၅ရံပြီးတအိမ်ထောင်မြေဧကနှုံးနဲ့လောက်ကင်ကြမှာပါ။သူတို့တွေကနမ်ဆန်ရန်ကာလမနဲ့အနောက်ဖက်ချမ်းမှာတောင်ရခုတ်ကြပြီးလက်ရှိအချိန်ထိမိုင်းအန္တရာယ်ရှိပေမဲ့သဝိနေရေးကလည်းခက်ခဲတဲ့အတွက်ဂျူးဆိုင်ပြီးသွာလာနေကြရပါတယ်။မြေရက်ပြန်တွေအနေနဲ့လည်းအခုလဒုတိယပတ်အတွင်းမှာအိမ်ချေ28အိမ်ကမြေရက်ပြန်တွေကျေးရွာနေရွာကိုနေရာပြောင်းရွှေ့ပေးတာတွေရှိခဲ့ပြီးဒီနေ့အစိုးရကအစီအစဉ်ပေးထားတဲ့နေရာတွေကိုဆက်မှန်ပြောင်းရွှေ့ပေးဖို့ရှိတယ်လို့လည်းသိရပါတယ်။ဒီနေ့ညွန်ကြားရေးမှူးဦးစောစောက
ကျတော့ကတော့အရှင်ပလန်နေနဲ့ဒီကြီးနာမှာဆိုတာလောကြီးနောက်ဝိုင်းမော်ဘက်ကတပတ်ရံနောက်မန်စီမုံတိန်ပါနဲ့ချီဝေမြို့နယ်ကကမ်ပိုင်ရောအဲ့ရွာတွေကိုကြံရင်းတဲ့သူတွေဆွေးပြီးဖို့ကျတော့ဒီကြရားဝန်ကြီးဌာနရဲ့တစင်းတင်ပေးထားပြီးအရှင်ပလန်ပြောကိုဗစ်ကာလဖြစ်တော့ခဏလေးစောင့်နေကြတာပါလေအဲ့ဒါကြတော့အင်ဂျင်နီယာတွေအဲ့တော့တောက် PDB တွေစတိုင်းပိတ်ပိတ်နေရစားသားရေးတဲ့ဟိုတလောကဖို့ဝန်ထမ်းနဲ့တကယ်ကြီးနဲ့ပြန်လည်နေရစားသားရေးကိုပြောင်းစုဝင်ကြီးလာပြီးတော့လေဇန်နဝါရီလလာရှင်းပေးပါတော့လားယာယီစတိုင်းတွေပိတ်သိမ်းဖို့အတွက်မျိုးသားဆက်မဟာဗျူဟာဆွဲတဲ့ဟာကိုလာပြီးရှင်းပြသွားတယ်ဒီရှင်းပြသွားတဲ့ဒီမဟာဗျူဟာအတိုင်းပဲဆရာတို့လည်းဒီနယ်ဆင့်တွေဖွဲ့တယ်ဟိုခေန်ညွန့်နယ်ဆင့်တွေဖွဲ့ပြီးသွားပြီနောက်ဆက်ကော်မတီ၉ခုပေါ့၉ခုလည်းအခုဖွဲ့စည်းဖို့လုပ်ကြတယ်ကောင်းဆုံးကတော့ပြန်အများဆုံးပြန်စီချင်တာပေါ့လေဒီအတွက်ကလည်းငင်းငယ်နဲ့လည်းဆက်ဆက်နေတာပေါ့တော့
နေရပြန်ကြချိန်မှာတိုက်ပွဲဆောင်ပြည်သူတွေအနေနဲ့နောက်ထပ်လိုလားတဲ့အချက်တွေကတော့စစ်တပ်စခန်းတွေဆုတ်ခွာပေးဖို့ဖြစ်ပါတယ် KHCC ဒေါက်တာခလမ်ဆမ်ဆုန်က
ဒီတပ်စခန်းတွေဆုတ်ပေးဖို့ဆိုတဲ့နေရာမှာလဲဟို KA တပ်စခန်းနဲ့ပါတယ်ဒီမြန်မာတပ်မတော်တပ်စခန်းနဲ့ပါပါတယ်ဘာကြောင့်လဲဆိုတော့ဒီလိုနေရာတွေမှာဒီတပ်စခန်းရှိခြင်းအဖြစ်ဒီစစ်ကြောင့်တိုက်ပွဲကြောင့်ဆုံးခဲ့ရတဲ့ဒီပြည်သူများရဲ့စိတ်ထဲမှာစစ်တပ်ရှိရင်ဒါတိုက်ပွဲဖြစ်လာမယ်။ဒါကတော့သူတို့အော်တိုမက်တစ်ပြီးသူတို့ဒါသူတို့အသိဉာဏ်ထဲမှာသူတို့ရှိနေတော့ရှင်းပြောရင်တော့လူလူလတ်နဲ့နေချင်းနေဆိုတဲ့ဘောကျွားတယ
်။နေပေါင်းဖေချစ်ဖြစ်ပွားနေတဲ့ပြည်သူစစ်ပွဲတွေကိုရက်တန့်ဖို့ဆန္ဒအရှိဆုံးသူတွေကတော့တိုက်ပွဲဖြစ်ပွားနေတဲ့ဒေသကစစ်ပေးဆောင်ပြည်သူတွေပဲဖြစ်ပါတယ်။စစ်ပွဲတွေအများဆုံးရက်တန့်နိုင်ဖို့ကတော့အစိုးရတတ်မတော်တရင်သားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ပါဝင်တင့်ပါဝင်ထိုက်သူတွေအားလုံးညှိနှိုင်းပြီးအနာနဲ့ဆေးပေးအောင်ဆောက်ဖွေရမှာပါ။အဲ့ဒီအတွက်27ရာစုပြည်လုံးတီထောင်စုငင်းချမ်းရည်ညီလာခံကိုကျင်းပလာတာအခုဆိုရင်3ချိန်ပိုင်ခဲ့ပြီဖြစ်ပါတယ်။ဆက်ကအချိန်ညီလာခံကိုတော့2020ခုနှစ်ပထမ4ပတ်အတွင်းကျင်းပဖို့ရာထားခဲ့ပေမဲ့ COVID-19 ရောဂါကူးစက်ပြန့်ပွားနေတာကြောင့်သတ်မှတ်အချိန်အတွင်းမကျင်းပနိုင်ခဲ့ပါဘူး။ဇွန်လ17ရက်နေ့ကရန်ကုန်မှာပြုလုပ်ခဲ့တဲ့ဇင်းစာရှင်းလင်းပွဲအရတော့အစိုးရကဇွန်လလအတွင်းညီလာခံကျင်းပဖို့အဆိုပြုထားသလိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့ EAO တွေဘက်ကတော့အကုလအသွင်းကျင်းပဖို့ပြန်လည်အဆိုပြုထားပါတယ်။ဒီတစ်ခါညီလာခံမှာတော့ NCA အကောင့်ထေမှုဆိုင်ရာသဘောတူညီချက်2020အလွန်ငင်းချမ်းရဲ့လုပ်ငန်းစဉ်ဆက်လက်အကောင့်ထေပို့ဖို့အတွက်အစ်စ်လိုက်လုပ်ငန်းစဉ်နဲ့အစ်စ်လိုက်အကောင့်ထေပို့မှုအခြေခံမှုသဘောတူညီချက်စတဲ့၃ပိုင်းနဲ့ပြည်ထောင်စုသဘောတူစာချုပ်ချုပ်ဆိုနိုင်ဖို့အတွက်ညှိနှိုင်းကြမှာဖြစ်သေးလို့သိရပါတယ်။ငင်းချမ်းရဲ့လုပ်ငန်းစဉ်တွေအစဉ်ပြေပြေနဲ့မြန်မြန်ဆန်ဆန်ရှေ့ဆက်အကောင့်အထည်ပေါ်လာရင်တော့စစ်ပေးဆောင်ပြည်သူတိုင်းရဲ့အိမ်မက်ဖြစ်တဲ့သူတို့မိသားစုနဲ့အိမ်တွေမှာလုံခြုံစိတ်ချစွာပြန်လည်နေထိုင်နိုင်မှာဖြစ်ပါတယ်။လက်ရှိအခြေအနေကိုတော့ဇီလုံစစ်ဆောင်စခန်းမှနေနေရတဲ့ဦးဖောက်ကွန်တူက
ဒါချေစမောက်ကင်ဝန်ကအဲ့ဒီပုံသား
အခုကျွန်တော်တို့စမောက်ကင်ဝန်ကလူတွေကတော့2021မှာနေရပြန်ဖို့ဆွေးနွေး
စင်းကြီးနေတာမျိုးကိုအလို့ရမလားပြောလို့မရမလားတော့တာမသိဘူးနော်ကိုကြီးယောဂကြောင့်နိုင်ငံကြီးရွှေရွှေမှုလည်းပြန်လည်းရနာထားရဆိုတော့ဘယ်လောက်ကြာမလဲမသိဘူးကြာလည်းကြာတော့နိုင်တယ်သူတို့မျိုးဆက်တွေဘူပေါ်ပြင်ကလည်းအလုတ်ခဲအခင်းတွေမွညူရေးလုပ်ငန်းတွေတော့သူတို့မလုပ်တတ်တော့ဘူးဒီမှာနေပြီးနေကြတော့မယ်ဒါမှမဟုတ်ကျုပ်ပြည်ကိုတောက်ပြအလုတ်လုပ်မယ်ဒီများစီမှာနေပြီးပတ်စံချမယ်ဒါပဲလုပ်တတ်တယ်စိတ်တပိုင်းဆိုင်ရာလည်းတော်တော်လေးကိုကျွန်တော်တို့ဆုံးရှုံးမှုဖြစ်လာတယ်လေတက်ဆိုင်ရာအာနာပါယလည်းငြိမ်းချမ်းပြီးတက်နိုင်တယ်လို့အမြင်ဆုံးပြန်နိုင်အောင်လုပ်ပြီးဒီလိုလေကျွန်တော်တို့ဘက်ကလည်းလေယာဉ်မြေအခင်းတွေကဒီတိုင်းပြထားရတာဆိုတော့တခြားသူတွေကပြောဆိုင်လာမယ်လေယာဉ်တွေဆိုင်လာမယ်ဆက်တပြင်းပေါ်တခြားလူချင်းနဲ့အခြားလာတဲ့လူတွေလည်းရှိကြမယ်အမြင်ပြန်နိုင်ရင်ကောင်းမယ်
တင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေးဇူးတင်လို့ဒို့အတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့မြကြီးနားသတင်းချန်နယ်ကသတင်းတော့အစားဒို့အတန်မှအေးအောင်ဇာနီနဲ့ဒါရန်ချင်းတို့ဖြစ်ပါတယ်။နောက်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပေးခဲ့တဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။ဒီမှာရှိတော့နေလို့ဖြစ်ပါလို့ရှင်။
ယူအမေရိကန်တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုဒုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ဒီအမေရိကန်တင်မာဝိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ကျွန်တော်အောင်လို့ပါခင်ဗျာ။အခုတော့ COVID-19 အရေးပေါ်အခြေအနေအရထုတ်လွှင့်နေကြဒါရိုက်လိုင်းစီစဉ်စာတင်ဆက်ပေးသွားမယ်။စနေနေ့ဆွေးနွေးခန်းစီစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့စနေနေ့မှာကြေရောက်တဲ့ကမ္ဘာဒုက္ခသည်များနဲ့ထိမှန်ဖြစ်မြန်မာနိုင်ငံမှာကြုံရတဲ့ဒုက္ခသည်ပြဿနာကိုဖြစ်ရှင်းနိုင်မဲ့နည်းလမ်းတွေနဲ့ပတ်သက်လို့ကချင်ရင်းရဲကွန်ရက်ကဒေါက်ခွန်ရချင်းစီပီချောင်ပြည်သူများအရေးပေါ်ကူညီရေးနဲ့ပြည်လဲထူထောင်ရေးကော်မတီ RCCI ပြောခွင့်ရဒေါနန်းဝေရုံနဲ့စင်နေညာဆွေးနွေးခန်းစီစဉ်မှာဆက်သွယ်မြင်းမြန်တင်ဆက်ထားပါတယ်ခင်ဗျာမင်္ဂလာပါခင်ဗျာဒီနေ့ဆွေးနွေးခန်းမှာတော့စင်းနေမှာကြောက်တဲ့ကမ္ဘာဒုက္ခသည်များနဲ့ထိမှန်ဖြစ်မြန်မာနိုင်ငံကဒုက္ခသည်တွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုဆွေးနွေးမှာဖြစ်ပါတယ်။ပြည်နယ်ဆွေးနွေးဖို့အတွက်ပချင်းငင်းရဲကွန်ရက်ကဒေါက်ခွန်ကြားချင်းစီရေးဆောင်ပြည်သူများအရေးပေါ်ကူညီရေးနဲ့ပြည်လဲထူထောင်ရေးကော်မတီ RCCI ပြောခွင့်ရဒေါက်နန်းဝေကိုဖိတ်ခေါ်ထားပါတယ်။ဒေါက်ခွန်ကြားဒေါက်နန်းဝေမင်္ဂလာပါခင်ဗျာ
။ဟုတ်ကဲ့ပါမင်္ဂလာပါရှင်
။ဟုတ်ကဲ့ဇွန်လ20စနေနေ့ကကမ္ဘာဒုက္ခသည်များနဲ့ဖြစ်ပါတယ်။ဒုက္ခသည်အရေးနဲ့ပတ်သက်လို့နိုင်ငံကမှပြောကြားဆွေးနွေးတဲ့အခါတိုင်းမှာမြန်မာနိုင်ငံကလည်းရှေ့ဟန်းကနေပါနေပါတယ်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကိုယ်တိုင်လည်းဒီတစ်ပတ်တည်းပြောသွားတဲ့အထက်မှာကမ္ဘာတစ်ဝန်းကဒုက္ခသည်3ဘုံနှစ်ဘုံဟာနိုင်ငံ9နိုင်ငံကဖြစ်ပြီးတော့ဒီထက်မှာမြန်မာနိုင်ငံလည်းပါတယ်ဆိုပြီးပြောလာပါတယ်အခုဆိုရင်လည်းတိုက်ပွဲတွေပြင်းထန်လာနေရတဲ့မြန်မာရခိုင်နဲ့ချင်းပြည်နယ်တွေမှာနောက်ထပ်နေရာစုံကထွက်ပြေးနေရသူတွေလည်းတိုးလာနေပါတယ်ကချင်ပြည်နယ်ဘက်မှာတော့တိုက်ပွဲဖြစ်တာမျိုးတွေမရှိမလဲဒုက္ခသည်နေရာပြင်နေတဲ့အခြေအနေမျိုးတော့မရှိသေးပါဘူးဟိုတခြားတိုင်းသားဒေသတွေနောက်ထိုင်းတို့ဘင်္ဂလားဒေ့ရှ်တို့မှာရောက်နေတဲ့သူတွေကိုပါထက်တွေ့မှာဆိုရင်ပြည်တွင်းပြည်ပမှာဒုက္ခသည်အရေးတို့ကတန်ခါးနဲ့တည်ရှိနေတဲ့အတွက်လည်းဒုက္ခသည်ပြည်နယ်နဲ့ပတ်သက်လို့ကမ္ဘာမှာမြန်မာနိုင်ငံကထိတ်ဆုံးမှပါနေတာလည်းမဆန်းလို့ဆိုရမှာပါဆိုတော့ဒုက္ခသည်ရဲ့လက်လုံးအခြေအနေနောက်နေရဆုံးခွာတဲ့အခြေခံအကြောင်းရင်းတွေနဲ့ဒုက္ခသည်ပြဿနာကိုရေရွရရှိဖြစ်ရှင်းနိုင်မဲ့နည်းလမ်းဘာတွေရှိနိုင်မလဲဆိုတာကိုဆွေးနွေးကြပါတယ်ဆိုတော့အရင်ဆုံးတော့ဒါတော့ဒုက္ခသည်ရဲ့နောက်ဆုံးအခြေအနေကိုဒေါက်ခွန်ကြာစပြီးဆွေးနွေးပြပါခင်ဗျာကချင်ပြည်နယ်ဘက်မှာတိုက်ပွဲဖြစ်တာမရှိဘူးဆိုရင်ဒုက္ခသည်တွေကရှိနေတော့မယ်ဆိုပြီးတော့နားလည်ထားပါတယ်ဆိုတော့ရေပြည်အခြေအနေကိုအရင်ဆွေးနွေးပြပါခင်ဗျာ
အခုလုံးလုံးဆယ်တော့ဒီကချင်ပြည်နယ်နဲ့စမ်းပြည်နယ်နမြောက်ပိုင်းကဒီကချင်လူမျိုးဒုက္ခသည်အရေးအတွက်ကသတိနှစ်ပေါင်းပေါ့အရေးအတွက်အဖြစ်ဒါတော့လုံးဝမရော့ပဲနဲ့ကက်မရေးအတွက်နဲ့ဒီလူဦးရေတွေကရှေ့တောင်းသွားတာမျိုးတော့ရှိပါတယ်ဖြစ်ကြောင်းလည်းဆိုတာကတော့အခုလောလောဆယ်မှာဆိုရင်ဒီ COVID-19 အခက်အခဲကြောင့်မလို့ကက်နေမှာအရန်ချူထပ်တဲ့အခါမှာတော်တော်များများတွေကကြောက်တဲ့အတွက်ကြောင့်လို့မိမိတို့ရဲ့နေရမူလကြီးရွာဟောင်းတွေကိုပြန်ပြေးကြပါလိမ့်ရှင်
။ဟုတ်ကဲ့ဆိုတော့လက်တလောဒုက္ခတွေအဓိကကြုံနေရတဲ့စင်ခေါ်မှုတွေနဲ့အခက်အခဲတွေရောဘာတွေများရှိနေလဲဒေါက်ခွန်ကျော
်။တမကြီးအတွက်အခက်အခဲရှိတယ်။နောက်တစ်ခါကနေစီးပွားရေးလုပ်ငန်းကအစအပြီးခါတိုင်းလိုမျိုးနေစားသွားလုံးမဲ့နေရအလုပ်တိုင်းတွေအကုန်လုံးကလည်းရပ်ဆိုင်နေတာဖြစ်တဲ့အတွက်ကြောင့်မလို့ သူတို့အနေနဲ့ဒီစားတောက်ဖို့အတွက်ပါအခက်အခဲရှိပြီးတော့မှတော်တော်ကိုစက်တဲနေတဲ့အခြေအနေဖြစ်လို့ပါရှိနေပါတယ်။ဒီလိုရှိရင်တစ်ဖက်ကနေဒီမှာဒီယူအန်60မှာရှာဖွေစားတောက်မယ်ဆိုရင်လည်းမြေမြုပ်မိုင်းအန်ဒီရကရှိနေတယ်။တစ်ဖက်ကနေလည်းပဲတိုက်ပွဲမဖြစ်သေးမဲ့စီရီအရာကတော့တစ်ချိန်နဲ့တစ်ချိန်ကတိမာမှုတွေကဆက်ပြီးရှိနေတယ်။စီရီဘက်ကနေလည်းပဲကျမတို့ဒီအတန်တည်းအားဖြင့်ပဲချိန်ပြန်ပြေးရမလဲဆိုတဲ့အခြေအနေမျိုးရှိပြီးတော့တစ်ဖက်ကနေစားတောက်လို့လည်းသားတော့ကလည်းငတ်နေတယ်နောက်တစ်ခါကနေဒီနေရာဆိုင်ချင်းကလည်းဒီကက်မီမှာလည်းပဲအခုချိန်မှာ၉နှစ်ပြည့်သွားတဲ့အခါမှာကက်မီကတော်တော်ဆွေးနေပြီဖြစ်တယ်စာတင်တောင်းနေရအစဉာဏ်ကြီးပြုတ်ပြင်းမှုမှာလို့အပ်တယ်တစ်ဖက်မှာရွာပြန်ပြေးရင်လည်းရွာမှာလည်းနေရာဆိုင်ချင်းဘူလာအိမ်ကအကုန်ဆွေးနေသွားပြီဖြစ်တဲ့အတွက်ကြောင့်လုံးလုံးဆယ်မှာဆိုရင်တဲတွေအဲ့ဒီဆိုင်ကလို့တချို့အိမ်ကြီးတွေဆိုရင်လည်းပြန်မုံမှန်ထားတယ်ဆိုရင်လည်းတန့်ရှိရေးတော့ပဲလုံနိုင်ပြီပြုတ်ပြင်းမှုမှာလို့မလုံနိုင်ဖြစ်တယ်
ဟုတ်ကဲ့တော့နောက်ဝင်ရဆွေးနွေးပါအောင်ခင်ဗျာရခိုင်နဲ့ချင်းပြည်နယ်မှာတိုက်ပွဲတွေကြောင့်ဒုက္ခတွေပြန်နိုင်မှုနေနေသလားပူလောင်တိုးလာနေတာဆိုတော့ဘယ်လောက်တောင်များနေပြီလဲခင်ဗျာ
ဟုတ်ကဲ့ဟိုကဘလောင်ကတမြွတ်နေတည်းမှာပဲကျမတို့ကဒီ2015ကလေးကကျမတို့တိုက်ပွဲစဖြစ်တယ်ပေါ့နော်အခုဆိုရင်9နှစ်ရှိသွားပြီပေါ့ဆိုတော့အဲ့ဒီအချိန်ကာလအတွင်းမှာကျမတို့ကတောက်လျှောက်တာစစ်ပွဲတွေကတော့မရက်ခဲ့ဘူးဖြစ်တယ်အဲ့တော့2019 2020ဒီ2019 March လကစပြီးတော့တိုက်ပွဲကစစ်ပွဲကပိုပြီးတော့ပြင်းထန်လာတယ်ပြင်းထန်လာတဲ့အခါမှာဒီ3လအတွင်းမှာပဲမတ်လကလည်းအခုဂျင်းပေါ့နော်ဒီ၄လအတွင်းမှာကျမတို့ကလူရေအဖြစ်က10,000ဝန်းကျင်လောက်ကိုကျမတို့လူရေကလိမ့်တက်သွားတယ်အဲ့လိုပဲရခိုင်နောက်မှာဆိုရင်လည်းပေါင်းတော့ကျမတို့တသိန်းကျော်သွားမှာပေါ့နော
်ဟုတ်ကဲ့ခင်ဗျာတိုက်ပွဲကြီးကြီးကျယ်ဖြစ်နေတဲ့ရခိုင်နဲ့ချင်းပြည်နယ်ဘက်မှာတော့ဒုက္ခတွေကပူနွေ့နွေ့ပြေးလာနေကြတယ်ဆိုတော့နေရာထိုင်ခင်းကစားအဆက်အရာလိုအပ်ချက်တွေလည်းတော်တော်များမယ်ထင်ပါတယ်ဆိုတော့ဒေါ်နောင်းဝေခင်ဗျာလက်ရှိဒုက္ခတွေအဓိကဘလို့ခက်ခဲနေများကြုံနေရလဲ
အရင်ကဆိုလို့ရှိရင်ဒီ2015ကနေ16မတ်လမတိုင်ခင်တော့ကျွန်တော်တို့လူကြီးတွေကကျွန်တော်တို့10,000ဝန်းကျင်မှာကျွန်တော်တို့ကရှိနေတယ်စစ်ပေးဆောင်လို့เนาะအဲ့တော့အဲ့လိုအနေထားကြီးမှာတော့နေခုကကအခက်ကြီးရပါလဲဆိုဆန်ဖြစ်တယ်ဆန်ပေါ့เนาะဆန်ကတိမ်တိမ်ပြီးတော့လုံးဝမရဘူးဘလောက်ကဒီကိုရဲကျွန်တော်တို့ကဟိုကလမ်းမဆက်တွေခက်ခဲတယ်ဒါပေမဲ့လို့စားဖို့ကတော့ကျွန်တော်ပူရအောင်ပေါ့နော်ပူရအောင်ဆိုတဲ့နေရာမှာတောင်ရခတ်လို့ရှိရင်ကျွန်တော်တို့ကစပားကတော့ပုံမှန်ရနေတယ်ဖြစ်စင်စားဖို့ဒါပေမဲ့ဒီတိုက်ပွဲတွေရှိတဲ့အခါမှာကျွန်တော်တို့ကလုံးဝတောင်ရတွေခလုံးမရတော့တဲ့အခါမှာလူစုကဒီစားဖို့ကိုစားနေတာပြက်လက်လာတယ်ဒါဘလဝရဲ့အဓိကပုံစီလမ်းကြောင်းကခန့်တင်ကြပိုင်ကြောက်တော်ဖြစ်တဲ့အခါဘလဝနဲ့ကြောက်တော်ကြားမှာကျွန်တော်တို့ကပေါင်းကြောင်းနဲ့သွားလို့ရတယ်ဒီကြောင်းနဲ့လည်းသွားလို့ရတယ်ဒီလမ်းကြောင်းတစ်ခုစလုံးမှာမဖက်တတ်ပြီးဟိုမြန်မာစစ်တပ်ကတော့လည်းကောင်ဟိုရခိုင်စစ်တပ်ကတော့လည်းကောင်ကျွန်တော်တို့ကအဲ့လိုပြစ်ခတ်မှုတွေရှိရခါမှာလူစုကလုံးဝမသွားရတော့ဘူးအဲ့တော့ officially လမ်းကြောင်းပိတ်သလားဆိုမပိတ်ဘူးဒါပေမဲ့လို့ပြစ်ခတ်မှုတွေကဟိုလက်ရှိနဲ့အမြရှိနေတဲ့အခါအဲ့ဒီလမ်းကြောင်းမှာသွားနေတဲ့ကားလမ်းနဲ့ဒီကြောင်းလမ်းပေါ့နော်ဆက်နေတဲ့သွားတဲ့လမ်းကြောင်းကလုံးဝမသွားတော့ပဲနဲ့ရက်ဆိုင်လိုက်တဲ့အနေအထားပြောပါကျွန်တော်တို့ကလုံးဝဟိုဆက်ရည်စပါးလုံးဝဟိုတိမ်ပုတ်ဆောင်လို့ရတော့ဘူးပေါ့နော်အဲ့တော့တစ်ခါမှာလည်းမြို့နယ်တွေမှာတိုက်ပွဲကဆက်တိုက်ဆက်တိုက်ဆက်တိုက်တွေဖြစ်နေတဲ့အခါတောင်ရည်မခုတ်ရဘူးပေါ့နော်အဲ့လိုနေတာမျို
းဆိုတော့ဒီကရစမ်းနေခါပြဿနာလို့ပြောရမှာပေါ့ဒီနေရာမှာတခြားနေလည်းရိခါသေးတာမျိုးနောက်အကူအညီထောက်ပံ့တွေရတာမျိုးဟောဖြစ်ဖြစ်ဒီလိုနည်းလမ်းတွေတော့မရှိနိုင်တော့ဘူးလား
ဒီကြောက်တော့လမ်းဘက်ကမသွားဘူးဆိုရင်သွားလို့မရတော့ဘူးဆိုရင်ကျွန်တော်တို့ကဒီကမခုတ်ဘူးမင်းကမတူစီသမီးပလောက်ကလမ်းကြောင်းရှိရပေါ့နော်ဒါတော့ကားလမ်းနဲ့ပေါ့ကုန်းကြောင်းလမ်းနဲ့သွားမယ်ဆိုလို့ရှိရင်လည်းကျမတို့ကဖေဖော်ဝါရီလ28တုန်းကပေါ့နော်အဲ့တုန်းကဆိုရင်ဒါဟိုဒီဘက်ကနေပြီးတော့ဟိုဒီဘာသာရေးဖွဲ့စည်းတွေနဲ့ကျမတို့ဒီမီဒီယမ်ဒီပါအလူရှိတွေထားတဲ့ကုန်းတုံပစ္စည်းတွေပေါ့နော်ဆန်နေပါတယ်အဲ့ဒီပစ္စည်းတွေကိုသိန်းကားနဲ့ဆိုလို့ရှိရင်သိန်းပေါင်း800ကျော်ဖို့ရှိရအဲ့ဒါကိုမီရှိုဖြတ်စီလိုက်တဲ့ဖြစ်စဉ်ကတော်ကြအရင်ကရဲ့ကြည့်ပြရတာအကြီးသွားတယ်ပေါ့နော်နောက်ပိုင်းမှာကျမတို့ကသမီးပလောက်ကလမ်းကြောင်းကိုလည်းကျမတို့ကသွားရတဲ့အနေအထားမျိုးဟိုဖြစ်သွားတယ်ပေါ့အဲ့အဲ့ဒီအနေအထားမျိုးမှာနောက်လျှောက်ကအိုက်ဒါဆက်ပြီးတော့ကျမတို့ကပလောက်ကမှာကဆန်လာဆက်ပြီးတော့ပြက်လက်လာတယ်အခုဆိုရင်ပလောက်ကမြို့ပေါ်မှာဒီဆက်တဲ့အိတ်ကိုကျမတို့ကဒီဘက်ဒီမဘက်မှာတဲ့အိတ်ကို3,000-3,000လောက်နဲ့ဝင်လို့ရတဲ့ဆက်တဲ့အိတ်ကိုပလောက်ကမှာတဲ့အိတ်ကို6,000-9,000နဲ့တော့မှကျမတို့စံမှန်ဝင်ယူလို့မရတဲ့အနေအထားမျိုးဖြစ်သွားတယ်အဲ့တော့ကျမတို့ကတောင်းမှုကစစ်ပြီးဆောင်ရတဲ့ပဲကျမတို့ပူရတဲ့အနေထားမဟုတ်တော့စစ်ပြီးမဆောင်ရဘဲနဲ့ကိုယ်ရိုက်ရွာမှာပဲပိတ်မိနေပဲရွာသားတွေကလည်းရှိတယ်အဲ့လိုမျိုးကလူကြီးတွေက2,000-6,000ကျားမှရှိတယ်ဒါပ
ကျွန်တော်ကတန်ပြနေလုံရင်ဒီကြီးကစုစုပေါင်းမှာတော့6,000ဝန်းကျင်ပဲရှိရဲ့ယူနေလေးတစ်ခုဖြစ်တယ်ပေါ့နော်အဲ့တော့ဒီထဲမှာမှ1,000လောက်6,000ကြာကလည်းစားရမရှိဘူးအဲ့တော့စိတ်ပင်ဆောင်ကလည်း1,000မကျော်ရှိနေခါကျွန်တော်တို့ကတန်နိုင်ဝန်ကိုထမ်းနေရတဲ့အနေအထားမျိုးဖြစ်သွားတယ်နောက်တစ်ချက်ကကျွန်တော်တို့ကတောက်ရခုလို့မရတော့ဆိုရင်ကိုယ့်ရဲ့ဆက်ချင်းပြီးနေတယ်ရောဘာခုလို့ရလားဆိုရင် ီကျွန်တော်တို့ဒီ3လအသေးမှာပေါ့နော်ဒီတော့ဒီမတ်လကနေပြီးတော့အခုဂျွန်လအသေးမှာရင်ကျွန်တော်တို့ကစေတုံးစုစုရေးပြီးဒေသနဲ့အမှုရှိသွားရေးဖြစ်တယ်ပေါ့နော
်ဟုတ်ကဲ့အခုကရခိုင်နဲ့ကပ်ရက်ရှိနေတယ်ပြလောက်ရမှာတော်တော်ချင်းနေစိုးနေတယ်လို့ပြောရမှာပေါ့ဆိုတော့အဲ့မှာဒုက္ခရောက်ကြတဲ့အထက်မှာရောဘယ်သူတွေကအများစုပါနေလဲခင်ဗျာ
ခုကတိုက်ပွဲကအရင်ပြင်းထန်တဲ့အခါကျတော့ဟိုကြီးပါတယ်မိချုပ်ခံရတဲ့ကြွားတွေရှိရဲစစ်တပ်ဘက်ကနေပြီးတော့ကျွန်တော်တို့ကဒီနေတောင်းပြစ်ခတ်မှုတွေနဲ့ရေဆိုင်ရတဲ့ကြီးပါတယ်ရှိတယ်အဲ့ရွာကြီးဆိုလို့ရှိရင်နေအိမ်တွေမှာဟိုမုန်းတိခံရတယ်ပြီးနောက်သွားတယ်နေအိမ်တွေပြန်ပြားနေရာတွေမရှိတော့ဘူးအဲ့တော့တစ်ခုကဟိုမိသားစုတွေဆုံးရှုံးရတာရှိရဲစေယုံပေါ်မှာလည်းကျွန်တော်တို့အခုလောလောဆယ်စိတ်ကူးတော့ခံနေတာဆိုလို့ရှိရင်အလုံးမစေယုံမှာရှိရဲမတူပီစေယုံသမီးစေယုံကမင်းသက်မန္တလေးပေါ့နော်အဲ့လိုစေယုံပြည်ပြည်တွေမှာကျွန်တော်တို့ကဒီဒီနေ့တင်တာရရအခုစိတ်ကူးတော့ခံနေရဖြစ်တယ်ဆိုအဲ့လိုအနေထားမျိုးကဖက်ဖက်ကကျွန်တော်တို့စားဖို့တင်မကဘူးလေကြားလည်းမရှိဘူးပေါ့နော်တစ်ခါမှာအစိုးရကအခုကြောင်းပြန်ဖွင့်ပေးဆိုတဲ့အခါကျွန်တော်တို့ကနေအိမ်ကသမီးအတွက်ပဲကားလမ်းကသမီးချိပဲကျွန်တော်တို့ကကုန်တင်မှုဆောင်လို့ရတယ်အလောကဘက်ကလုံးဝပူလို့ပြရတဲ့အခါတလောကမှာရှိနေတဲ့လူစုတွေဒေအိဆောက်ဖို့အတွက်တစ်ခုပေါင်းခုကိုလည်းကျွန်တော်တို့ကဟိုကြောင်းဖြစ်ပေါင်းလို့ပြရတဲ့အခါအခုဒေကလုံးဝမရှိတော့ကျွန်တော်တို့ကြောင်းတွေမှာစတင်ကြောင်းတွေမှာကျွန်တော်တို့ကတို့ခဏတည်းခိုင်းရတယ်ဒါပေမဲ့တလောတင်ကကြောင်းပြဖို့မဲ့သူတို့ဘယ်လိုနေမလဲဆိုတော့မျိုးစိတ်ခေါ်မှုတွေရှိရတယ်ပြီးတော့စားဖို့အတွက်ပေါ့နေဖို့အတွက်ပေါ့လုံဆုံးရေးတော့ပေါ့အတော်တော်လေးကိုခက်ခဲနေရင်ဆိုင်ရတာပေါ့ဟုတ
်ဟုတ်ကဲ့ဒါနဲ့တစ်သက်ဆိုင်ဆိုင်ဆိုတော့ကုသမကလူခွေရုံးရလဲရခိုင်နဲ့ချင်းပြည်နယ်မှာအင်တာနက်တွေပြန်ဖွင့်ပြီးဒီတစ်ပတ်ထဲမှာတိုက်တွန်းတာရှိပါတယ်အထူးသဖြင့်စာနာမှုအကူအညီလိုတဲ့သူတွေနောက်တရင်းရှင်တရင်းချက်တွေယာယီမှာအရေးကြီးတဲ့အတွက်ပြန်ဖွင့်ပြီးလိုရဲဆိုပြီးလည်းပြောထားပါတယ်ဒုက္ခတွေကိုယ်တိုင်ကတော့ဒီအင်တာနက်တွေပါတယ်ချေချေလေးမြတ်သုံးနိုင်မယ့်အခြေအနေမရှိပေမဲ့လည်းဟိုတစုံတရာတက်ရောက်မှုတွေရှိနေမှာထင်ပါတယ်ဆိုတော့ဒေါ်နန်းဝေကိုတွေ့ကြုံရအင်တာနက်ဖြတ်တောက်မှုတွေကနေဘလို့အခက်အခဲတွေများတွေ့မိလဲခင်ဗျာ
အင်တာနက်ဖြတ်တောက်လိုက်တာကကျွန်တော်တို့ကကိုလာတော့တတိချင်းမှဝင်နေပြီပေါ့နော်အဲအဲ့ဒီထားမှကျွန်တော်တို့ကဘာခက်ခဲလာလဲဆိုတော့ကျွန်တော်တို့ကအတိတ်တတိတွေပြရဖို့အရင်ခက်ပြီးသွားတယ်တော့ကိုဗစ်အကြီးရတဲ့ဘက်မှာစင်ဖော်မှုရှိတယ်ပေါ့နော်အဲ့လိုဖြစ်တဲ့အခါမှာဒီကကိုဗစ် -19 ကိုမကြားဘူးတဲ့စိတ်ပေးဆောင်ကလူကကိုဗစ် -19 ဆိုတော့တောင်းအောင်ကောင်းလည်းမသိဘူးဘာကြောင့်လဲဆိုတော့ကိုဗစ် -19 ဘာမှသူတို့မသိရဘူးအဲ့တော့နောက်ခုကကျွန်တော်တို့ကတစ်ခါမှဘာခက်ခဲရှိပြန်လဲဆိုတော့ကျွန်တော်တို့အထူးဆန်ရတယ်ပေါ့လက်ရှိမှာဒါဒီစစ်ပေးဆောင်တွေတောက်လျှောက်ကျွန်တော်တို့ကသဘောတူပြန်လုပ်ပေးနိုင်ဖို့ပုံမီပေးနိုင်ဖို့ဆိုလို့ရှိရင်ကျွန်တော်တို့ကအလှူခံရတယ်။အလှူခံနေချိန်မှာတချို့ကကျွန်တော်တို့ကရက်ပုံမှတ်တမ်းတွေရဖို့လိုတယ်ပေါ့နော်။အဲ့တော့ကျွန်တော်တို့ဘုဘက်ကိုယူလိုက်တယ်။ဒါပေမဲ့ဘုဘက်ကတော့ Viber နဲ့သုံးလို့မရအင်တာနက်နဲ့ဘလို့မှသုံးလို့မရတဲ့အခါမှာကျွန်တော်တို့ကဒီ update သတင်းတွေနောက် update photo တွေကျွန်တော်တို့မရနိုင်တော့ဘူးပေါ့နော်။အဲ့လိုအခက်အခဲတွေရှိရယ်။အဲ့တော့ဒီ internet ကကျွန်တော်တို့အတွက်ကတော့ဒါ internet မရှိတဲ့အတွက်COVID-19 နဲ့ပတ်သက်တဲ့အခွင့်အရေးကိုလည်းမသိရတော့ဘူးပေါ့အဲ့လိုမျိုးအခက်အခဲတွေတော့ကျွန်တော်တို့ကျေဆိုင်နေရတာတော့လူထုတက်ကယူနေပြီလို့တော့ပြောလို့ရတယ်ပေါ့နော်အဲ့တော့တခါတလေဆိုလို့ရှိရင် internet တွေမကဘူးဒီလက်နက်ကအဖွဲ့ကပဲနေပြီးတော့ကျွန်တော်တို့ဒီ new မှာကျွန်တော်တို့ရဲ့ TV ပေါ့နော် TV tower ဆိုတာရှိရယ်ဘယ်လောက်မှမြို့ရဲ့အနောက်ဘက်မှာပေါ့နော်အဲ့တော့မြို့ရဲ့အနောက်ဘက်ချမ်းမှာ TV tower ကိုတော့ TV တိုင်တော်မှာကျွန်တော်တို့ဖြတ်စည်းခံရတာမျိုးတခါကျ phone tower တိုင်းနေဖြတ်စည်းခံရတာမျိုးရှိရယ်အဲ့တော့ internetအဝေးလို့တီဗီတော့ပုံမှန်မကြည့်ရဘူးမီးရလဲအဲတနေ့24နာရီမှာ2နာရီပဲမီးရတော့တယ်အခုသင်ပြရအဲလိုမျိုးဖြစ်နေတာနောက်တစ်ခုကဖုန်းလိုင်းတောင်မှတခါတလေဆိုလို့ရှိရင်ဖြတ်တောက်ခံရတာမျိုးတွေရှိတယ်အဲတော့လူစုတော့ကတော့အင်တာနက်မရတာကသူတို့ဘက်ကဟိုဘာမှအရင်မသိတော့တဲ့ကိစ္စလိုမျိုးပေါ်ဖြစ်သွားတယ
်ဟုတ်ကဲ့ဒေါက်ကညာလဲဆွေးနွေးပါဦးခင်ဗျာကချင်ဒေါက်ကညာရေးမှာရောအဓိကလိုအပ်ချက်တွေအခက်အခဲတွေဘာတွေများရှိနေလဲခင်ဗျာ
အခုချိန်ကြီးမှာတော့ဒီတက်မှာအရင်တက်ပိတ်တဲ့ခါကျတော့ဒီ COVID-19 ကူးစက်မှာကြောက်တဲ့အတွက်ကြောင့်မလို့တချို့လူတွေကတော့မိမိအစီအစဉ်နဲ့မိမိကိုယ်ရွာကိုပြန်နေကြတာရှိပါတယ်။အဲ့ဒီညမှာဆက်ပြီးမှကျမတို့ဒီလူကုန်တိတ်ဆန်နဲ့အညီမထိုင်နိုင်မှုအတွက်လိုက်ပြီးပံ့ပိုးရတာရယ်ပြီးလို့ရှိရင်တော့ဒီ COVID-19 နဲ့ပတ်သက်ပြီးတော့မှကာကွယ်မှုလုံဆောင်နိုင်အောင်ပညာပေးရတာရယ်ပြီးရင်တော့ကာကွယ်ရေးပစ္စည်းအနေနဲ့ဒီဆက်ပြတ်ခဲတွေဝေးတာအစတော်တော်လေးခက်ခဲရှိပါတယ်။ဘာလို့လဲဆိုဆန်းစင်ရတပိတ်လိုက်တယ်လို့ဖြစ်နေတယ်အဲ့ဒါကလည်းဒီ ကဲမအကုန်လုံးကပြန်ကြတယ်လားဆိုရင်မဟုတ်ဘူးဥမာဆိုရင်တချို့ကဲမြင်မှာဆိုသုံးပုံတစ်ပုံလောက်ကတော့သူတို့ရဲ့အနီးဆက်ဆုံးရွာကိုပြန်ကြတယ်ဒါပေမဲ့ရွာမှာလည်းခုနပြောတဲ့အတိုင်းအခြေအနေတွေကဒီအဲဘာမှအဆင်ပြေမဖြစ်သေးတဲ့အခါကျတော့ကိုယ်ရွာမှာကိုယ်အိမ်ကတက်သွားတော့ကိုယ်အိမ်ကြီးနဲ့မှကိုယ်တဲပြန်ခိုးရမျိုးပေါ့ပတ်ဝန်းကျင်မှာလည်းပဲဒီမြို့မိုင်းတွေရှိနေတဲ့အခါကျမိုင်းကြီးနဲ့မိုင်းကြီးလို့ပြဿနာတက်တဲ့ဒီ accidents တွေလည်းဖြစ်ပါတယ်
ဟုတ်ကဲ့နောက်တစ်ခုကဒီ IDB scan တွေပေးဖို့စီစဉ်နေရရင်လည်းရှိပါတယ်ဒါပေမဲ့လည်းလက်တွေ့မဖြစ်တာမျိုးတွေလည်းရှိပါတယ်ဆိုတော့ကချင်ဒုက္ခသည်တွေရောနေရာပြောင်းနေတဲ့အခြေအနေတွေဘလောက်များနှိစက်နေပြီလဲတော့ခွင့်ရ
ဒီနိုင်ငံတော်ကနေပြီးတော့မှဒီ camp process strategy ဆိုပြီးမှဒီအဲဒုက္ခသည်စခန်းများပိတ်သိမ်းရေးဆိုပြီးမှဟာဒီဟာကိုဒီအစီအစဉ်ချမှတ်ပြီးတော့မှပိတ်သိမ်းဖို့အတွက်လည်းပဲ budget ပါရထားချမှတ်ပြီးတော့မှဒီလှုပ်ဆောင်နေဖို့အတွက်လည်းပဲတိုက်တွန်းနေတာဖြစ်ပါတယ်ဒါပေမဲ့တစ်ချက်ကတော့အဲ့ဒီဒုက္ခတွေစခန်းတွေပိတ်သိမ်းဖို့အတွက်လှုပ်ဆောင်တဲ့အခါမှာဒီဒုက္ခတွေကိုအမှန်တကယ်ကူညီနေတဲ့အဲအင်လုတ်ဟာလှုပ်ဆောင်နေတဲ့ဒီ train strategy team ဆိုတဲ့ဒီအဖွဲ့အစည်းနဲ့ပေါင်းညီနိုင်ဆောင်ရွက်ချက်မရှိဘဲနဲ့ဒီကုလသမဂ္ဂနဲ့ဒီအဖွဲ့အစည်းကြီးများနဲ့ပဲတည်တံ့လှုပ်ဆောင်ကြလို့ဖြစ်နေတဲ့အခါကျတော့အဲ့ဒီခုရဲ့ကြားမှာကွာခြားချက်ကလည်းတော်တော်လေးခက်ခဲရှိပါတယ်။ဘာဖြစ်လို့ဒီလိုပြောရတယ်လဲဆိုတော့ဒီအစိုးရဟာဒီကိုယ်တိုင်ဒီဒုက္ခတွေကိုမိမိရဲ့နေရာမှာဒီကိုယ်တိုင်အင်ရှင်လုပ်ပြီးကဲမ်ဆောက်ပေးတာပတ်ပိုးကူညီပေးတာဘတ်ဂျက်ချမှတ်တာကိုနိုင်ငံတော်အစီအစဉ်ကနေပြီးတော့မှကြီးကူညီတာကိုကျွန်တော်တို့မတွေ့ရဘူးရှင်အခုဒီကိုနှစ်တာရှိအဲ့တော့ဒီနိုင်ငံတကာရံပုံငွေနဲ့ဒီအဖြစ်သွင်းကအရံပုံငွေဒီသွင်းကနေအလှူရှင်များနဲ့ပူးပေါင်းပြီးတော့မှဒေသခံအဖွဲ့အစည်းတွေအားပဲသူတို့ကိုဥပမာဖျားချောင်းဆိုဖျားချောင်းဝင်းနှက်မှပေးထားတယ်ဆိုတဲ့ပုံစံမျိုးနဲ့ပဲဒီလိုမျိုးနဲ့ပဲပတ်ပိုးကူညီထားတာဖြစ်တယ်အဲ့တော့တကယ်တမ်းကူညီနေတဲ့လူတွေမပါတဲ့ဒီ
ကံပလိုရှာစတဲ့ဒီကိုအကောင့်ထဲပေါ်မှာလည်းကျမတို့ကစိုးရင်ပါတယ်။ဟုတ်ကဲ့ပါဒုက္ခသည်တွေနေရပြင်းနေပတ်သက်လို့ကချင်ပြည်နယ်မှာလုံရုံကြီးပြဿနာလဲပါနေတာပေါ့လေ။ဆိုတော့နောက်တစ်ခုကလည်းဒီဒုက္ခသည်တွေမူလနေရာတွေပြင်ပြနေတဲ့အခြေအနေမျိုးတွေရှိနေတာကရောဒီဒုက္ခသည်တွေနေရပြင်းမှာဘလောက်ထိအဟန့်တာဖြစ်နေလဲခင်ဗျာ။
ဒီကျမတို့စီမံဒီနမ်ဆန်ယန်ဆိုတဲ့ကြီးရွာမှာပေါ့တော့ဒီစံပြအနေနဲ့ဆိုပြီးတော့မှဒီနိုင်ငံတော်အစိုးရဘက်ကနေကချင်ပြည်နယ်အစိုးရနဲ့ဒီတပ်မတော်ဘာပူးပေါင်းပြီးတော့မှအဲအဲကြံပို့ထားတာရှိပါတယ်အဲ့တော့ရွာသားတွေဟာဒီလိုင်းရဲ့တချမ်းမှာတော့သူတို့အိမ်မနေနိုင်ဒီနောက်တချမ်းဘက်မှာတော့အရင်တော့ကဒီမိုင်းရှိဒီမိုင်းရှိတွေဆိုတဲ့ဆိုင်ပုတ်တွေအများကြီးထောင်ထားတဲ့ရွာမှာပြန်လာနေတာဖြစ်တဲ့အတွက်ကြောင့်မလို့ဒီမိုင်းတွေကိုနီးနီးဖို့မှာကလည်းအရင်ခက်ခဲရှိပါတယ်အဲ့တော့ဒီနင်းလင်းနီးနီးပြီးတော့မှဒီဆေးရုံရောက်တာနဲ့အသက်ဆုံးရှုံးတာလည်းရှိခဲ့ပါတယ်အဲ့တော့အခုချိန်မှာဒီရွာသားတွေကပြန်အဲ့ဒီရွာကဒီဆံပြရွာတိရွာထဲပေါ့ဒါတော့ပြန်နေနေပြီတို့တော်လည်းပဲဒီမြေမြုပ်မိုင်းတောင်တို့ရဲ့ဆောင်ရောင်လည်းမတော်ရဆိုက်ခင်းကိုလည်းမတော်ရငကိုရှိတဲ့ဆိုက်ခင်းတွေကလည်းအခုချိန်မှဆိုရင်တချို့တော့တို့ရဲ့ဆိုက်ခင်းတွေဟာဒီမပြောချန်လုပ်ငန်းတွေရဲ့ဆက်လက်ထဲကိုရောက်သွားပြီဖြစ်တဲ့အတွက်ကြောင့်နေရာတွေကလည်းဆုံးရှုံးနေပြီဖြစ်တယ်။ဒီတော့ဒီလူမစ်တပေါ်ကိုနစ်ကျော်တို့ကဒီနေရာတွေဟာဒီမြို့မြို့ခလာရပိုင်းဆိုင်တာဖြစ်ပြီးတော့မှဒီနေရာပိုင်းဆိုင်မှုကိုဗမာမအာမခံချက်တက်တည်ထောက်ထားမရှိတဲ့အခါမှအခုချိန်နေမှာဒီအဲတရုတ်ရဲ့ဒီငပြောဆိုင်တီရှူးငပြောဆိုင်ချင်းတွေဝင်လာတဲ့အခါမှာဒီဒုက္ခတွေတော်တော်များများဟာမြေယာဆုံးပြတာလည်းဖြစ်နေတဲ့အတွက်ကြောင့်မို့လို့ရွာတွေပြတ်ဖို့ပဲဆိုရင်လည်းဘလို့ပုံစံမျိုးနဲ့ပြန်လေးထောက်မလဲပေါ့ဥပမာတံခိုးနဲ့အိမ်ကအနည်းဆုံးအိမ်တိုင်ကို30သိန်းလောက်15သိန်းလောက်တာနဲ့အိမ်တွေပြန်ထောက်မလားဆိုတဲ့အစီအစဉ်တွေလည်းဘာမှမကြည့်ရသေးတဲ့အခါမှာပြန်ဖို့အတွက်အတော်လေးခက်ခဲရှိနေပါတယ
်ဆိုတော့လည်းတော့ခက်ခဲကြုံရတဲ့ဒုက္ခတွေထဲမှာအများစုကဘလို့လူတွေပါနေတဲ့တော်ခွန်ကြီး
အဲ့တော့ဒီအသက်ကုန်းပြည့်နေတဲ့ဒီကက်ပါရောက်သချင်းတဲ့ဒီကမွေးတဲ့ကလေးတွေအတွက်တို့ရွာမှာပြန်ရင်မူလတန်းကျောင်းနေမရှိတဲ့အခါမူလတန်းကျောင်းတောင်မရှိတဲ့အခါမှာဘယ်ကျောင်းမှာတက်မလဲဆိုတဲ့ပြဿနာကတော်တော်တက်ပါတယ်။အဲကက်မှာကလည်းအခက်အခဲရှိတာကဒီကိုဗစ်ကြောင့်ကက်ထဲမှာနေပြီဆိုရင်ကက်ထဲမှာပဲနေပြီးဘယ်မှာမထွက်ရတဲ့အခါမှာဒီတလဆန်၆ပြည်နဲ့ဆက်ပြားခဲလေးနဲ့ကဘလို့မှအသက်ရှင်လို့မရတဲ့အခါကက်မပြင်ထွက်ပြီးလှုပ်ရှားကြတဲ့အခါလဲကက်ထဲပြန်ဝင်လို့မရဘူးပေါ့။ကျောင်းဝင်မယ်ဆိုရင်21ရက် quarantine ပြန်ပြီပဲဒီရဲ့လူတွေလည်းရှိနေတဲ့အခါကျတော့လည်းအခက်အခဲရှိတာပေါ့
ဟုတ်ကဲ့ဒေါ်နန်းကိုယူမှာပါအောင်ခင်ဗျအဲ့ဒီမှာကတော့ဒီပြန်မှုနေနေသလားနောက်ထပ်ထွက်ပြေးလာတဲ့လူတွေတော့ပုံများလာနေတာဆိုတော့နေရပြန်ရေးကမစင်းစားနိုင်နေတဲ့အခြေအနေမျိုးများဖြစ်နေသလားဒေါ်နန်းကို
ဟုတ်ကဲ့ကျမတို့ကဒီ RCTI အနေနဲ့ပေါ့နော်အဲ့တော့ RCTI အနေနဲ့ကကျမတို့ကဖွင့်စည်းထားတာလဲ March 29ကမှကျမတို့ကမတ်တက်ပေါ့နော်ဖွင့်စည်းလိုက်တာဖြစ်တယ်အဲ့လုံလုံးစင်အနေထားမှာလဲစစ်ပွဲကဖြစ်နေသေးဖြစ်တယ်ပေါ့နော်ဖြစ်နေသေးဖြစ်တဲ့ပုံမှာကျွန်တော်တို့ကအရေးကိုကယ်ဆယ်ရေးကိုပဲကျွန်တော်တို့ဖြူဖြူစီစီလုပ်နေရတဲ့အနေထားဖြစ်တယ်ပေါ့နော်ဖိတ်ချက်အဲ့တော့ကျွန်တော်တို့ကအရေးကိုအကူအညီနဲ့ပြန်လည်တူတောင်ရေးဆိုတော့ကျွန်တော်တို့ကပြန်လည်တူတောင်ရေးကကျွန်တော်တို့ plan B ဖြစ်သွားပြီပေါ့နော်အဲ့တော့ပြန်လည်တူတောင်ရေးဘက်ကိုတော့ကျွန်တော်တို့ကအခုထိမတော်နိုင်သေးဘူးလို့ပြောလို့ရတယ်ဘာလို့ပြန်လည်တူတောင်ရေးနဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့ကလုတ်ပေးနိုင်တာဆိုလို့ကကျွန်တော်တို့ကနေအိမ်ကနေလည်းကုန်လုံးမဆောက်ပေးနိုင်သေးဘူး
ဒီအရေးပေါ်ကိစ္စရေးကိုဘယ်လိုလုပ်စီပြည်စစ်စစ်လုံးနေရတဲ့အခါကျွန်တော်တို့ပြန်လေးပြောင်းရေးအတွက်ကဆွဲနေပြီးကျွန်တော်တို့အခုဆွဲနေတော့ဖြစ်တယ်လုံးနေတော့ဖြစ်တယ်ပေါ့နော်အဲ့နေရာမှာကျွန်တော်တို့ကဒီအဲဆောက်တဲ့နေရာမှာဆိုအစိုးရဘက်ကကျွန်တော်တို့ကိုဒီအာစီတီအိုင်နဲ့လူကေပြန်နဲ့ပေါ့နော်ဝင်ကြီးဌာနနဲ့ကျွန်တော်တို့အင်မေလ၄ရက်နေ့တော့အစီအွေလုပ်ခဲ့တယ်ကျွန်တော်
ဒီနေ့ကျွန်တော်တို့ကပြန်ပြီးဒီတော့ရေးတော့ကျွန်တော်နှစ်မရှိနိုင်သေးတဲ့အနေအထားရှိတယ်ပေါ့ဟုတ်ကဲ့ဒုက္ခတွေရေးဖြစ်ရှိမှုဆိုရင်ဒုက္ခတွေဖြစ်လာတဲ့အချိန်အကြောင်းတရားကိုလည်းထည့်စဉ်းစားလိမ့်မယ်ထင်ပါတယ်ဟိုလက်တလောဖြစ်စဉ်အနေနဲ့ကြည့်မယ်ဆိုရင်တော့အဓိကကတော့တက်ပွဲကြီးကြောင့်ဖြစ်နေတာပါဆိုတော့ဒုက္ခတွေပြဿနာစဉ်းမြစ်ကဘာကြောင့်လူများတုံ့တက်မိလဲတော့ခွ
ตาไตดาမျိုးမျိုးရောအပေါင်းဝင်ချင်မှာတိုက်တာမျိုးမရှိဘူးပေါ့ရှိတယ်ဆိုရင်တောင်မှခဏတစ်ဖြုတ်တာတိုက်ပြီးတော့မှဒီကြမ်းကြမ်းကြီးတော့မှကြီးရွာလေးကိုဖြတ်စီးတာမျိုးမရှိတဲ့ခါကြတော့ဒီလိုမျိုးဒုက္ခတွေတက်မှာအကြည်ကြီးနေခဲ့တာမျိုးကတော့ကချင်ပြည်နယ်မှာဒါပထမအဆုံးတွေ့တုံဖြစ်တယ်ပေါ့ရှင် အဲ့တော့တိုက်ပွဲတွေဖြစ်စီတဲ့ဒီမငင်းချမ်းချင်းရဲ့အကြောင်းရင်းတွေကိုကျမတို့ဒီစပွဲပေါ်မှာဖြေရှင်းနိုင်မှုအတွက်ဓမ္မကိစ္စတော့ all ဒီနာနေရှင်နယ်ဟျူမနီတေရီယန်လောဘဒီစီဥပဒေလို့လည်းပြောလို့ရတယ်ဒီသင်္ကန်းတပိပိဆိုင်ရာဒီစီဥပဒေဒီအင်တာနေရှင်နယ်ဟျူမနီတေရီယန်လောဘကိုလိုက်နာပြီးတော့မှဒီလူအကြီးကတော့လူကိုမချိစေဖို့အဲပြီးလို့ရှိရင်ဒီလူသားတွေရဲ့ဒီအရက်သားတွေရဲ့အိုးအိမ်စီးစိမ်သူတို့နေထိုင်စားတောက်ဖို့အတွက်လုတ်ကင်စားတောက်ရမယ်အရာတွေကိုမဖြတ်စည်းဖို့ပေါ့ကြေးရွာတွေကိုမဖြတ်စည်းဖို့တမင်တက်တက်ရည်ရွယ်
ာလာတွေကောဘယ်လောက်များမြင်မိလဲတော့ခွန်ကျ။အ
ဲနိုင်ငံတကာအဖွဲ့အစည်းတွေရဲ့အခန်းကဏ္ဍကလည်းအရေးကြီးပါတယ်။လောလောဆယ်နိုင်ငံတကာအဖွဲ့အစည်းလို့ပြောတဲ့အခါမှာအစိုးရအနေနဲ့ဆိုရင်တရုတ်နိုင်ငံရဲ့အခန်းကဏ္ဍကအရေးကြီးတယ်ပေါ့။တရုတ်ကနေပြီးတော့ယူလာခံလုပ်ပါလို့ပြောရင်လုပ်ရပြီးတော့တက်ပါလို့ပြောရင်တက်ရတဲ့အခြေအနေမျိုးဖြစ်နေတဲ့ကြတော့ဒီအန်အန်တကာအဖွဲ့အစည်းလို့ပြောတဲ့အခါမှာတရုတ်တစ်ခုပဲမဟုတ်ပဲနဲ့တခြားသောနိုင်ငံတွေပါမြင်းမြတ်တက်တာပါဝင်ပြီးတော့မှဒီအနည်းဆုံးကတော့ဒီရှင်းလင်းပွဲမှာ witness အနေနဲ့ပေါ့နော်ဤစာချုပ်စာတမ်းတွေမှာဒီတက်တဲ့အနေနဲ့နေထိုင်ပြီးတော့မှဒီအရေးကို international monitoring body နိုင်ငံတကာကနေပြီးတော့မှအကောင့်ထည့်ဖို့မှုကိုစောင့်ကြည့်ပေးဖို့အတွက်လည်းပဲအရေးကြီးတယ်လို့ယူဆတယ်ရှင့်နောက်ဆုံးတစ်ခုကတော့ဒီကျမတို့ဒီ27ရာစုပြည်လုံးကိုမကြာခင်ဩဂတ်စ်လအတွင်းမှာကျင်းပမယ်လို့ပြောပါရယ်။အဲ့တော့ကျင်းပတဲ့အခါမှာနည်းနည်းနဲ့ပဲဖြစ်စေ၊များများနဲ့ပဲဖြစ်စေတကယ်တမ်းစိတ်ရင်းစေတနာကောင်းတဲ့ငြိမ်းချမ်းရေးရလို့ဆိုတဲ့ဒီ political will ပေါ်တော့နိုင်ငံရေးအရာဒီကတိကိုပြုနိုင်တာမျိုးရှိရင်တော့လည်းပဲဒီအခိုက်အတန့်အဖြစ်မဟုတ်ရင်တောင်မှဒီအဲငြိမ်းချမ်းရေးလမ်းကြောင်းမှပေါ်ကိုတော့ရောက်သွားမယ်လို့ယူဆတယ်သို့တော်လည်းပဲအကယ်၍များပေါ်ဒီဥစ္စာကိုဒီအဲဒီကောက်ပွဲမတိုင်ခင်မှာအစိုးရရဲ့တပ်တန်းနောက်ဆုံးကာလအတွင်းမှာဒီအဖြစ်သဘောမျိုးနဲ့ပဲလုပ်သွားမယ်ဆိုလို့ရှိရင်တော့တုံရင်းတုံရင်းပဲဖြစ်အောင်မလုပ်ယူစားရရှင်
။ Okay ဒေါနန်ဝီမြင်လဲဆွေးနွေးပါအောင်ခင်ဗျာဒုက္ခတဲ့ပြဿနာရဲ့အဓိကအကြောင်းရင်းနဲ့တွေ့ဘယ်သူတွေမှာအဓိကတာဝန်ရှိရလို့များသုံးသပ်မိလဲ
။ Okay အဓိကကတော့ကျမတို့ကဒီမငင်းချမ်းလို့ပေါ့နော်မငင်းချမ်းရဲ့အတွက်ကျမတို့ကဒုက္ခတွေဆိုတာရှိတာမငင်းချမ်းတာကအခုတိုက်ပွဲတွေရှိနေလို့မငင်းချမ်းတာပေါ့နော်တိုက်ပွဲတွေကကျမတို့ကဒီမမျှတမှုကနေပြီးလူတွေကတော်လန်ကြတယ်လို့ဆိုတော့ဒါဒိဗ္ဗဖွင့်ကျင်တယ်ပေါ့နော်မမျှတမှုဆိုတဲ့နေရာမှာကျမတို့ကလက်နက်ကင်ဖွင့်တယ်တိုင်းကလက်နက်ကင်ဖွင့်တယ်ပေါ်လာရတယ်ဆိုတာကလည်းဒါသူတို့ရဲ့ right ပေါ့နော်သူတို့ရဲ့အခွင့်အရေးအတွက်သူတို့ကတိုက်ယူကြတာဖြစ်တယ်ပေါ့နော်အဲ့တော့ကျမတို့ကအဲ့လိုဖြစ်တဲ့အချိန်မှာကျမတို့ကလူထုတွေကိုကျမတို့ကဟိုမထိခိုက်စေတဲ့နည်းနဲ့တော့ကျမတို့တုံးစေချင်တယ်အခုဖြစ်နေတဲ့ပုံစံမျိုးကမျိုးရွာအကြီးတွေမှာတိုက်ခွေးတွေဖန်တီးတယ်အခုပလောဝဆိုလို့ရှိရင်ပလောဝမျိုးသေးမှတင်လက်နက်ကြီးတွေဖြစ်တယ်ပလောဝမျိုးပပတ်ချာလေးမှတင်မှိုင်းတွေမြုပ်ထားတာရှိရပလောဝမျိုးပပတ်ချာလေးမှပဲကျမတို့ကနေ့တိုင်းဘုံတန်နဲ့ဖုံးဆက်တိုင်းကိုယ့်ရဲ့ဒေတာကိုကိုယ့်ရဲ့စာကြည့်ကိုမိဘတွေကိုဖုံးဆက်နေကျမတို့ကနေ့တိုင်းကြားနေရတာကတနက်တန်နေနဲ့ကျမတို့ကဘုံကြီးတဲ့အတန်လေးလက်နက်ကြီးကြတန်လေးဖြစ်နေရပါတော့အဲ့လိုနေထားမျိုးမှဆိုလို့ရှိရင်ဒါကလူထုကကျမတို့ကတော်တော်လေးကိုခက်ခဲတဲ့အနေအထားဖြစ်သွားတယ်အဲ့တော့ကျမတို့ကဒီတိုက်ခွေးတွေဟိုတိုက်ကြတဲ့အခါမှာလူထုနဲ့ဝေးတဲ့နေရာတွေမှာတိုက်ကြရင်တော့ဒါအထိခိုက်လူထုတဲ့အထိခိုက်နေတယ်ပေါ့
ဟုတ်ကဲ့ပါညီကုန်းချုပ်အနေနဲ့ဆွေးနွေးစီချင်တာကတော့ဒုက္ခတွေအရေးပြည်ရင်းချင်းရေးတွေအခုချိန်မှာအနေဆုံးအဆင့်အနေနဲ့ပေါ့လေဘာတွေများလုံးစီချင်တာလုံးတင်တာတွေများရှိတယ်လေတော့ခွန်ကျန်
Number 3 ကတော့ဒီ international humanitarian law ပေါ့ဒီဒီစစ်ဥပဒေကိုကောင်းကောင်းမွန်မွန်လိုက်နာဖို့အတွက်လိုအပ်တယ်လို့တစ်ဖက်ကနေငြိမ်းချမ်းရေးဆွေးနွေးပွဲကနေပြီးတော့မှ federal ပြည်ထောင်စုအစ်စ်တစ်ခုဖြစ်ပေါ်လာအောင်လည်းပဲအဲဆောင်ရွက်သွားဖို့အတွက်လိုအပ်တယ်လို့ယူဆပါတယ်ရှင့်ဒါဆိုလို့ရှိရင်တော့မြန်မာနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းပြီးသားဖြစ်သွားတဲ့အတွက်ကြောင့်မလို့စီအေအရဖြေရှင်းမှုကိုအနောက်အခါမှာလိုအပ်တော့မှာမဟုတ်ဘူးလို့ယူဆပါတယ်ရှင့်
ဟုတ်ကဲ့တော့နောက်ဝင်ရင်လည်းဆွေးနွေးစီရင်ပါလေအဲဒါလို့ငင်းငင်းရဖို့မလွယ်သေးတဲ့အချိန်မျိုးမှာဒုက္ခတွေတွေ့ပဲဖြစ်ဖြစ်ပြည်ရင်းငင်းငင်းတွေ့ပဲဖြစ်ဖြစ်ဘာများလုပ်ဖို့လုံမလဲခင်ဗျာ
ဟုတ်ကဲ့အဲ့ဒါတော့ခုနဆရာမပြောရင်ဟာကိုကျွန်တော်တို့ပြန်ပြောချင်တယ်ပေါ့နော်အဲ့တော့ဒီကျွန်တော်တို့ကနိုင်ငံတကာဥပဒေနဲ့ညီခုကလူတွေကတော့ဒီနှစ်ဖက်တက်စလုံးကတော့တို့ကအမြဲတမ်းနိုင်ငံလူ့အခွင့်အရေးကိုတို့လေးစားလိုက်နာပါတယ် Geneva Convention ကိုတို့လေးစားလိုက်နာပါတယ်ပြောပြမလို့တကယ်လက်သိမှာဆက်လို့တို့ကအဲ့လိုပုံစံမျိုးနဲ့တောင်းနေတာမဟုတ်ဘူးလို့ကျွန်တော်တို့မြင်တယ်ပေါ့နော်နှစ်ဖက်တက်စလုံးကိုပေါ့နော်လည်းမကိုင်းတော့တော့မြန်မာစစ်တပ်ကတော့နှစ်ဖက်စလုံးကဒီဟာကိုမလိုက်နိုင်အောင်လို့ကျွန်တော်တို့မြင်တယ်။အဲဒါမလို့ကျွန်တော်တို့ကဒီမြေချမ်းရေးကိုအမြဲဆုံးသွားဖို့ဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံတကာဒီလမ်းစဉ်ကိုကျွန်တော်တို့ကနိုင်ငံတကာဘယ်လိုချမှတ်ထားတဲ့စီးပွားဥပဒေတွေရှိတယ်လဲပေါ့နော်။စစ်နဲ့ပတ်သက်အဲဒီဟာကိုလိုက်နာသိချင်တယ်။တကြပြောနေမှုနဲ့လက်တွေ့မှာရှင်းသိချင်တယ်။တော့စာရွက်ပေါ်ကမြေချမ်းရေးနေတဲ့ကျွန်တော်တို့ကဒီကိဟိုကျွန်တော်တို့ရဲ့လက်ပေါ်မှာလူစုရဲ့လက်ပေါ်မှာဒီငင်းချင်းကြီးကိုထည့်ဖို့ဆိုလို့ချင်းသူတို့နှစ်ဖက်စလုံးကကျွန်တော်တို့ကအတက်လေး short နေတယ်ပေါ့နော်ဒါတော့တိုက်ပွဲဖြစ်ရတာနှစ်ဖက်အတက်လေးကျွန်တော်တို့ကပြန်ဆန်ကြလို့ဒါဖြစ်ကြတာဖြစ်တယ်ဒါတော့လူစုကိုငိတ်ညာပြီးတော့မှတိုက်ပွဲရဲ့အမြင်ဆုံးရက်ဖို့ဆိုလို့ချင်းနှစ်ဖက်စလုံးကအတက်လေး short ပြီးတော့အခုစစ်ပင်းဆောင်ဆိုတာလေအဲ့ကြောင့်တော့မှကျွန်တော်တို့ကသူ့ data ကိုပိုကောင်းကောင်းမွန်နဲ့ပြန်သွားမှာဖြစ်တယ်အဲ့ကြောင့်မှကျွန်တော်တို့နိုင်ငံငင်းချမ်းမှာလေးဖြစ်တယ်အခုလိုမျိုးသူတို့တွေကနှစ်ဖက်တက်စလုံးကအတက်လေးမ short ကြတယ်နဲ့အခုလိုမျိုးပဲဆက်သွားနေမယ်ဆိုတော့မြန်မာနိုင်ငံကပုံပြီးတော့ဒီ channel ပုံရင်းပဲလို့တမတော်ပြောချင်တယ်ပေါ့
ဟုတ်ကဲ့ပါခင်ဗျာအချိန်ပြည့်ပြီးဆွေးနွေးကြတဲ့ချင်းစီဗေးဆောင်ဖြူသူများအရေးပေါ်ကူညီရေးနဲ့ပြည်လဲထူထောင်ရေးကော်မတီ RCCN ကဒေါ်နန်းဝေအချင်းငယ်ကိုရဲကဒေါ်ခွန်ကြာလို့နဲ့နားဆင်ကြည့်ရှုတဲ့ပြည်သက်တွေအားလုံးကိုလည်းကျေးဇူးတင်ပါတယ်ဆင်းရဲနေဆွေးနွေးပန်းစီစဉ်လဲဒီမှာပဲအဆုံးသတ်ပါစေဒီစီစဉ်ကိုတော့ VOV မြန်မာပိုင်းရဲ့စနေနေ့9နာရီကနေ10နာရီထိနဲ့တတိယနေ့နေ့မနေ့6နာရီကနေ9နာရီ Radio စီစဉ်နေမှာနားဆင်နိုင်တယ်လို့ VOV မြန်မာပိုင်းအင်တာနက်ဆာမျက်နှာဖြစ်တဲ့ barmis.vonews.com နဲ့ Facebook ဆာမျက်နှာတွေမှာလည်းပြန်လည်နားဆင်နိုင်ကြပါတယ်ကျွန်တော်အောင်လို့ပါခင်ဗျာ
အမေရိကန်တန်ကနေစနေညပိုင်းစီစဉ်ကိုဆက်ပြီးတော့တင်ဆက်ပေးနေပါတယ်။အခုကြံတဲ့အချိန်ပိုင်းတွင်မှသတင်းချင်းချုပ်ကိုပြောပြပေးပါဦးမယ်။ကောမကိုရိုနာဗိုင်းရပ်စ်ကူးစက်ပြင်းထန်မှုဟာအနေအထားရဲ့အဆင့်အစ်တစ်ခုတည်းကိုရောက်လာပြီးတော့ပိုးကူးစက်မှုကလည်းအချိန်ပိုမြင့်လာတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတိပေးသွားပါတယ်။ဒီဗိုင်းရပ်စ်ပိုးဟာအချိန်နှင်းနှင်းမြန်မြန်နဲ့ကူးစက်နေစေ၊အနေအထားနဲ့အကြီးအကျယ်ပြင်းနေစေလူတွေမှာလည်းဒီပိုးကိုခုခံနိုင်ရည်အားမရရှိကြသေးဘူးလို့ WHO အကြီးအကဲကတောက်ကြနေကြပဲသတိပေးသွားတာဖြစ်ပါတယ်။ဘရာဇီးလ်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုကတောက်ကြနေမှာပဲတက်တန်းကျော်သွားပြီးတော့အမေရိကန်ပြည်အောင်စုပြည်ရင်ကမ္ဘာမှာပိုးကူးစက်မှုဒုတိယအများဆုံးဖြစ်ပါတယ်။သေဆုံးသူဦးရေကတော့9000နီးပါးကပ်လာပြီးတော့ဒီစနေတနင်္ဂနွေမှာ9000ထက်ကျော်သွားလိမ့်မယ်လို့ခန့်မှန်းထားပါတယ်။တောင်ကိုရီးယားနိုင်ငံမှာဒီနေ့ကိုရိုနာဗိုင်းရပ်စ်နောက်ဆက်ကူးစက်ခံရသူ68ယောက်ရှိပြီးတော့ဒါဟာပြီးခဲ့တဲ့မေလ28ရက်နေ့ကတည်းကဆိုရင်နိုင်စဉ်ကူးစက်မှုနှုန်းအများဆုံးဆန့်ကျင်တင်တာဖြစ်ပါတယ်။အခုဆိုရင်တောင်ကိုရီးယားနိုင်ငံမှာယောဂါကူးစက်ခံရသူက12000ကျော်သွားပြီးတော့သေဆုံးသူ280ထက်မနည်းရှိသွားပါပြီ။တရုတ်နိုင်ငံပေကျင်းမြို့မှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေမပြတ်နဲ့အောင်လို့တင်းတင်းကြပ်ကြပ်ထိန်းချုပ်လာနေတာကြောင့်ယောဂါကူးစက်မှုနှုန်းကကျဆင်းခဲ့ပါပြီ။အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုဖြစ်ပွားခဲ့တဲ့ကပထမဆုံးချိန်တွင်သမ္မတဒေါ်နယ်ထရမ့်ဒီကနေ့စနေနေ့မှာလူထုဟောပြောပွဲကျင်းပမှာဖြစ်ပါပြီ။ဟောပြောပွဲကျင်းပတဲ့အိုကလာဟိုမာပြည်နယ်ထောက်ဆံမြို့ကိုသမ္မတထရမ့်ထောက်ခံသူထောင်ပေါင်းများစွာလာပြီးဆွေးနွေးနေကြပါပြီ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုကာကွယ်ရဲ့အနေနဲ့ဒီလူထုစီဝေဝေလာတဲ့ရောက်တဲ့သူတွေကိုနှာခေါင်းစီးမဖြစ်မနေတဲ့ကြောင့်တောင်းဆိုမှုကိုတော့ပြည်내တရားရုံးချုပ်ကပယ်ချထားပြီးတော့ဒီတောင်းဆိုမှုလုပ်တဲ့ဒေသခံတွေမှာဥရေကြောင့်လည်းဒီလိုလောက်ခွင့်မရှိဘူးလို့ပြောပါတယ်။ပွဲစီစဉ်သူတွေကတော့နှာခေါင်းစီးတက်ခြင်းသူတွေလက်တန်းစင်စေလိုချင်သူတွေကိုအဲ့ဒါတွေပေးမယ်လို့ပြောပါတယ်။ View American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီခွဲကနေ10နာရီထိထုတ်လွှင့်ပေးသွားတာဖြစ်ပါတယ်။ကျမအေးတနာကျော်ပါ။ View ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။တော်ရရှင်ရှင်ရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.